Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ April 6ရက်တင်းလာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆွမ်းမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ Corona virus ကိုကူးစက်နေတဲ့ Britain ဝန်ကြီးချုပ် Boris Johnson ဟာအပြားမကျတဲ့အတွက်နောက်ထပ်ဆေးစစ်မှုတွေလုပ်ဖို့ဆေးရုံတင်ထားရပါတယ်။ယောဂါပိုးကူးစက်နေကြောင်းတွေ့ရှိပြီးဆေးရကြတဲ့အထိကိုပူမကြတာအပါအဝင်ယောဂါလက္ခဏာတွေဆက်ပြနေတဲ့အတွက်သူ့ဆရာဝန်ရဲ့အကြံပြုချက်အရဆေးရုံတက်နေတာဖြစ်တယ်လို့ဝန်ကြီးချုပ်ရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ဆေးရုံတက်နေပေမဲ့လည်းနိုင်ငံအုပ်ချုပ်ရေးတာဝန်ကိုသူပဲဆက်လက်ထမ်းဆောင်သွားမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာ COVID-19 ယောဂါကြောင့်တနင်္ဂနွေနေ့တနေ့တည်းမှာတေဆုံးသူ600ကျော်ရှိခဲ့ပြီးကမ္ဘာမှာယောဂါအဆိုးဆုံးဖြစ်နေတဲ့နေရာတစ်ခုဖြစ်နေပါတယ်။ဥရောပမှာယောဂါကူးစက်သူနဲ့တေဆုံးသူနှုန်းအများဆုံးဖြစ်ခဲ့တဲ့အီတလီနိုင်ငံနဲ့စပိန်နိုင်ငံတို့မှာနေ့စဉ်တေဆုံးမှုနှုန်းနဲ့ယောဂါပိုးကူးစက်မှုနှုန်းကြာဆင်းလာနေပါတယ်။အာရှမှာကူးစက်မှုနှုန်းမြင့်မားခဲ့တဲ့တောင်ကိုရီးယားမှာလည်းဒီကနေ့နောက်ထပ်ကူးစက်သူ48ယောက်ပဲရှိတယ်လို့ပြောပါတယ်။ဒါပေမဲ့လူတွေအနေနဲ့ဆက်ပြီးတော့တည်ငြိမ်နေထိုင်သွားကြဖို့အတွက်ကျန်းမာရေးဝန်ကြီးကတည်ပြပေးပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကြောင့်တည်ဆုံးသူများလာနေတာနဲ့အတူလာမဲ့သတင်းပတ်တွေကြားရင်ပို့ပြီးတော့ခက်ခဲတဲ့အခြေအနေတွေကိုဖြတ်တန်းရမယ်လို့အမေရိကန်တာဝန်ရှိသူတွေကတနင်္ဂနွေနေ့ရုံးကသတိပေးခဲ့ကြပါတယ်။ပလဲစိတ်ကအပေါ်ဘုံကျဲချခံရသလိုစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရသလိုတနိုင်ကလုံးအတိုင်းအတာနဲ့အခက်ခဲဆုံးခြေကွေးစရာအကောင်းဆုံးအမေရိကန်အတက်တွေဆုံးရှုံးလာတဲ့ကြုံလိမ့်မယ်လို့အမေရိကန်လူထုကျန်းမာရေးအကြီးအကဲ Jerome Adams က Fox ရုပ်သံသတင်းဌာနနဲ့မေးမြန်းကမ်းမှာပြောခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ကတော့အခက်ခဲတဲ့အခြေအနေတွေရင်ဆိုင်ရမယ်လို့ပြောပေမဲ့လှိုင်းကူအစိုးမှအလင်းရောင်မြင်ရတဲ့ဥပမာပေးပြီးတော့အစိုးတွေပြီးရင်အကောင်းတွေဖြစ်လာမယ်လို့အင်ပီရိုသတင်းစာရှင်းလင်းပွဲမှာအားပေးပြောကြားခဲ့ပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအများဆုံးဖြစ်နေတဲ့အမေရိကန်မှာ John Hopkins တက္ကသိုလ်ရဲ့စာရင်းအရတနင်္လာနေ့အစောပိုင်းအထိကူးစက်သူ 33,000 ကျော်ရှိနေပြီးတော့ 9,600 ကျော်သေဆုံးခဲ့ပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့တိုကျိုမြို့တော်နဲ့ခရိုင်6ခုမှာအင်္ဂါနေ့ကစပြီးတော့အရေးပေါ်အခြေအနေကြီးညာမယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်
။ It's so cheeky but none of us can.東京都神奈川県
အစိုးရအနေနဲ့အရေးပေါ်အခြေအနေကြီးညာတဲ့နယ်လို့ကျွမ်းကျင်သူတွေကအကြံပြုတဲ့အတွက်တိုကျိုမြို့တော်ကာနာဂါဝါခရိုင်စိုက်တာမခရိုင်ချီဘာခရိုင်အိုဆာကာခရိုင်ဟီယိုကိုခရိုင်နဲ့ဖူကူအိုကာခရိုင်တွေမှာအရေးပေါ်အခြေအနေထုတ်ပြန်မယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ကြေညာသွားတာဖြစ်ပါတယ်။တလကြာအရေးပေါ်အခြေအနေထုတ်ပြန်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါတယ်ယောဂါပိုးကူးစက်မှုနှုံနည်းနိုင်သမျှနည်းအောင်ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုအင်ပတန်လိုအပ်တယ်လို့လည်းသူကပြောပါရယ်ဝင်းကြီးချုပ်ရှင်ဆိုအပ်ပြီးဟာအရေးပေါ်အခြေအနေကြီးညာဖို့အတွက်အင်ပတန်ဝင်လေးနေခဲ့ပေမဲ့တနည်းတွင်နေ့တနေ့တည်းတိုကျိုမြို့မှာယောဂါပိုးကူးစက်သူအသစ်143ယောက်တွေ့ရှိခဲ့ပြီးတဲ့နောက်အခုလိုမျိုးအရေးပေါ်အခြေအနေကြီးညာမယ်ဆိုတာအတည်ပြုခဲ့တာပါဂျပန်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ3500ကျော်မှာ1000ကျော်ကတိုကျိုမြို့တော်မှာဖြစ်ပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့အသက်ရှူလမ်းကြောင်းထိခိုက်တဲ့လူနာတွေကိုရေဆက်သဲတောင်တွေမှာတွေ့ရတဲ့တီကောင်တစ်မျိုးရဲ့သွေးသွင်းပြီးတော့စမ်းတက်ကူတာဖို့ပြင်သစ်ဆေးရုံနှစ်ခုကပြင်ဆင်နေကြပါတယ်။ Betty Salvatore's ဆေးရုံနဲ့ George Pompidou ဆေးရုံတို့ကဆရာဝန်တွေက Sandworm လို့ခေါ်တဲ့တီကောင်တွေရဲ့သွေးတွေကိုလူတွေရဲ့သွေးတဲ့ဓာတ်ရိုက်သွင်းလို့ရမလားဆိုတာကိုလာမယ့်ရက်ပိုင်းတွေအတွင်းမှာစမ်းသပ်ကြမှာဖြစ်ပါတယ်။ Sandworm ဒါမှမဟုတ် Lockworm လို့သိကြတဲ့တိကောင်အမျိုးအစားဟာရေထဲမှာရောမြေပေါ်မှာပါအသက်ရှင်နေထိုင်နိုင်ကြပါတယ်။အဲ့ဒီတိကောင်တွေဟာရေထဲမှာပဲအသက်ရှူကြပြီးမြေကြီးပေါ်ရောက်လာရင်6နာရီလောက်ကြာတဲ့အထိအသက်မရှူဘဲနေတာကိုဇီဝဗေဒပညာရှင်ပြင်သစ်သူတွေဒီ Frank Zero ဆိုသူကတွေ့ရှိလေ့လာခဲ့တာပါ။သူစမ်းသပ်တွေ့ရှိတဲ့ကုသမှုနဲ့ကြောက်ကအစားထိုးခွဲစိတ်ကုသလူနာတွေမှာစမ်းသပ်ခဲ့တာမှာအဲ့ဒီလူနာတွေရဲ့သွေးထဲကအောက်ဆီဂျင်ပမာဏမြင့်လာတာတွေ့ခဲ့ကြရပါတယ်။ဒီနည်းနဲ့တေလူမျိုးပါဖြစ်နေတဲ့ COVID-19 လူနာ10ယောက်ကိုအရင်စမ်းသပ်မှာဖြစ်ပါတယ်။သူတို့ကိုစမ်းသပ်အောင်မြင်ရင်တော့တီးတန့်ရွေးထားတဲ့လူနာတွေကိုစမ်းသပ်သွားမှာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်တေဆုံးသူတနည်းနည်းနဲ့အထိ8000ကျော်ရှိပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 7883ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လည်ပေးနေပါတယ
်။ကျွန်မကတော့နားလည်ပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကလူအဆမတန်ပြင်းထန်နေတဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့တက်ကြီးရဲ့အရိုင်ကြဒုက္ခသည်တွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးနဲ့ရင်ဆိုင်ရနိုင်ခြင်းအတော်များနေတယ်လို့လူအခွင့်အရေးချိုးဖောက်မှုတွေကိုလေ့လာဆန်းစစ်တဲ့အဖွဲ့ AI ကပြောပါတယ်။ယောဂါကာကွယ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေဖြင့်ကော့ခ်စ်ဘဇာဒုက္ခသည်စခန်းတွေထဲပူကူးသွားအောင်လို့စခန်းအနီးမှာလူအများပြားစုဝေးတာတွေမလုပ်ဖို့ COVID-19 ယောဂါဆိုင်ရာအကူအညီတွေတိုးပေးဖို့နဲ့တခြားလှုပ်ဆောင်ချက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့အခြားသုသာကျင်းဆိုင်ရာအဖွဲ့တွေကမတ်လ23ရက်နေ့ထိပူးပေါင်းဆောင်ရွက်နေတာပါ။ဒါပေမဲ့လည်းယောဂါလက္ခဏာတွေယောဂါပြန်မမှုဆိုင်ရာအခြေခံသတင်းအချက်အလက်တွေစခန်းထက်ကလူအတော်များများစီမရောက်နိုင်ပဲဖြစ်နေပါသေးတယ်။အထူးသဖြင့်စခန်းထက်ကတည်ကြည်ရွယ်ဦးတွေအတွက်လုံလောက်တဲ့ကာကွယ်စောင့်ရှောက်မှုမျိုးတွေကိုသုသာကျင်းဆိုင်ရာအဖွဲ့အစည်းတွေကမသိနိုင်ပဲဖြစ်နေတာပါ။အခြားကာလတွေမှာတော့ဒုက္ခသည်စခန်းကတည်ကြည်ရွယ်ဦးတွေအထူးကလိုအပ်တဲ့အကူအညီမျိုးပေးအပ်နိုင်ဖို့လူသားချင်းစာနာမှုအဖွဲ့တွေအတော့ကိုစူးစမ်းလုပ်ကိုင်ခဲ့ရတာဖြစ်ကြောင်းနဲ့အခုလိုကာယောဂါနဲ့ရင်ဆိုင်ရခြင်းမှာတော့လက်ရှိဘာတွေဖြစ်ပျက်နေသလဲအနိုင်ကိအောင်ဘယ်လိုနေထိုင်ရမလဲဆိုတော့အခြေခံသတင်းအချက်လေးတောင်လူတချို့ကိုမပေးနိုင်ပဲဖြစ်နေရတယ်လို့ AI အဖွဲ့ကဘေးတန်တုံ့ပြန်ရေးအဖွဲ့ဒူညူကြားရမှု Matt Wells ကပြောဆိုခဲ့ပါတယ်။အခုလိုကမ္ဘာတစ်ဝန်းကာယောဂါနဲ့ရင်ဆိုင်နေရတဲ့အချိန်မှာတက်ကြီးရုံဒုက္ခသည်တွေကိုလည်လူရှုထားတာမျိုးထပ်မလုပ်ပဲသူတို့အတွက်သတင်းအချက်အလက်တွေအခုကြီးတွေပေးနိုင်ဖို့အလူရှင်နိုင်ငံတွေလူသားချင်းစာနာမှုအဖွဲ့တွေအားလုံးပူးပေါင်းဆောင်ရွက်ဖို့လည်းသူကတိုက်တွန်းသွားပါတယ်။2019ခုနှစ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာအစိုးရရဲ့နယ်မြေရှင်လျေလှုပ်ဆောင်ချက်ကြောင့်နေရာစွန်ခွာပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေသူကိုယ်သိမ်းတွေပါရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။မတ်လနောက်ဆုံးပတ်မှာစခန်း34ခုကတက်ကြီးရဲ့အုပ်ရိုဟင်ဂျာဒုက္ခသည်15ယောက်ကို AI ကလူတွေ့မြင်ញံခဲ့တာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလည်းမခံပါဘူး။ကိုရိုနာဗိုင်းရပ်စ်သက်ရောဂါကြီးအကြောင်းဖြစ်လာတဲ့လူမှုရေးစီးပွားရေးဖြစ်အားတွေဟာကမ္ဘာတစ်ဝန်းကအမျိုးသမီးနဲ့မိန်းကလေးတွေအပေါ်အကြမ်းဖက်မှုတွေအဖြစ်ဦးတည်သွားစေတယ်လို့ကုလသမဂ္ဂအသွင်းရေးမှူးချုပ်ကတတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်သက်ရောဂါကာကွယ်ထိန်းချုပ်ရေးနိုင်ငံတကာအတိုင်းအဝိုင်းကထိထိရောက်ဆောင်ရွက်နိုင်အောင်လက်နက်ကိုင်အဖွဲ့အားလုံးအပြစ်ခံရစေဖို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူဒိုရက်စ်ကပြီးခဲ့တဲ့သတင်းမှမှမြစ်တာရက်ခံခဲ့ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်မှုတွေဟာစစ်မြေပြင်မှာသာဖြစ်နေတာမျိုးမဟုတ်သလိုအမျိုးသမီးနဲ့မိန်းကလေးတွေအတွက်အလုံးစုံဆုံးလို့ဆိုရမယ်သူတို့ရဲ့နေအိမ်တွေထဲမှာပါဖြစ်နေတယ်လို့မစ္စတာဂူဒိုရက်စ်ကသတင်းရင်းနှီးကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါကြောင့်လဲကမ္ဘာတစ်ဝန်းလုံးကနေအိမ်တွေအားလုံးမှာငြင်းငြင်းကြံကြံရှိဖို့သူ့အနေနဲ့မြစ်တာရက်ခံပါတယ်လို့လဲကြေညာချက်မှာဖော်ပြထားပါတယ်။ဒီနေ့အစောပိုင်းမှာကာယောဂါကူးစက်ပြန့်နှံ့ခဲ့တဲ့အချိန်ကစပြီးတော့အိမ်တွေအကြမ်းဖက်မှုတွေကြောင့်ဖုန်းဆက်အကူအညီတောင်းမှုတွေတချိန်ထိုးတက်လာတယ်လို့နိုင်ငံအတော်များကပြောပါတယ်။အိမ်တွေအကြမ်းဖက်မှုတိုင်ကြားချက်တွေပြည်သက်မှာသတင်းနှစ်ပတ်အတွင်းတုံးဆတိုးလာပြီးတော့တောင်အာဖရိကမှာအတော်လာကန့်သတ်လိုက်တဲ့ပထမသတင်းပါပါတယ်။ဖုန်းခေါ်ဆိုမှု9000လေးပါရှိခဲ့ပါတယ်။online သုတေသနပြုချက်တွေရဩစတြေးလျမှာအိမ်တွင်အကြမ်းဖက်မှုက85ရာခိုင်နှုန်းထိတိုးလာပြီးတူရကီမှာတော့မတ်လ7ရက်နေ့ကထုတ်ပြန်ခဲ့တဲ့အိမ်မြင်မထွက်ရအမိန်နောက်ပိုင်းအမျိုးသမီးတွေအတက်ခံရတဲ့နှုန်းတိုးလာနေတာကြောင့်အမျိုးသမီးနဲ့မိန်းကလေးတွေအပေါ်တိထက်ပိုးပြီးတော့အကာအကွယ်ပေးဖို့လှုပ်ရှားတက်ကြွသူတွေကတောင်းဆိုနေကြပါတယ်COVID-19 ကာယောဂါပြန့်နှံ့နေတာကြောင့်အီရန်နိုင်ငံမှာနေထိုင်နေကြတဲ့အာဖဂန်နစ္စတန်နိုင်ငံသား23,000မနေလက်သလုံးသတင်းမှတ်တွေမှာနေရပြန်လာကြတယ်လို့ AP သတင်းဌာနကပြောပါတယ်ကမ္ဘာနိုင်ငံတွေကြားကာယောဂါကူးစက်မှုအချက်အချာနေရာတစ်ခုဖြစ်နေတဲ့အီရန်နိုင်ငံမှာယောဂါကင်တွေထိန်းချုပ်ရေးပြင်ဆင်ဆောင်ရွက်နိုင်ခြင်းလုံးဝမရှိတာကြောင့်အာဖဂန်နိုင်ငံသားတွေထွက်ခွာလာတာလို့လည်းပြောပါတယ်။အပြည်ပြည်ဆိုင်ရာရှေ့ပြောင်းအခြေချသူများအကူအညီပေးရအဖွဲ့ IOM ရဲ့အဆိုအရကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးလာတဲ့မတ်လထဲမှာပဲအီရန်ကနေနေရပြောင်းလာတဲ့အာဖဂန်သက်သိန်း4,500ရှိနေတာပါ။အီရန်နိုင်ငံမှာပိုးကူးခံရသူ9,800ရှိနေပြီးတော့အာဖဂန်မှာတော့369ဦးရှိတယ်လို့ John Hopkins တက္ကသိုလ်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်လို့အစိုးရဘက်ကစီးပွားရေးကြားခံမိမဲ့အစီအစဉ်ရှိမှာမဟုတ်ဘူးလို့မက္ကဆီကိုသမ္မတကပြောလိုက်ပါတယ်။အခြားကမ္ဘာနိုင်ငံတွေလိုပဲမက္ကဆီကိုနိုင်ငံမှာလည်းဗရုံးကနဲ့မှမတူအောင်အချက်အသေးတွေနဲ့ရင်ဆိုင်နေရတာပါ။သက်သလုံးအဖြစ်ပြက်တွေကြောင့်ကမ္ဘာစီးပွားရေးအကြီးအကျယ်ကြားဆင်းနေပေမဲ့သမ္မတ Andre Manuel Lopez Obrador ကတင်းနှင်းကလေးနေမှာအကောင်းမြင်ပြောဆိုခဲ့တာပါ။ဒီအချက်အသေးကရာရည်ဖြစ်ပြီးတော့မကြခင်အချိန်နဲ့အားလုံးပုံမှန်ပြန်ဖြစ်သွားမှာပါလို့လည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းတွေနဲ့အထူးဆိုရင်မက္ကဆီကိုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2,100နဲ့တိုက်ဆုံးသူက94ဦးထပ်မံနေရှိနေတာလည်းဖြစ်ပါတယ်။ ဒီနေ့ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြသွားပါမယ်
။ COVID-19 ကြောင့်မြန်မာတနိုင်ငံလုံးအသွားအလာကြီးကန့်သတ်ပြီးစီးပွားရေးလုပ်ငန်းအများစုယာယီရန်နာထားတဲ့အချိန်အခြေခံလက်လုံလက်စားရရဲ့စောင့်နေရေးစိုးရိမ်စရာဖြစ်လာရဲ့လို့လူမှုကွန်ရက်အဖွဲ့ကြီးကပြောပါတယ်။ကြောင်ရုံးပရက်မှာနေအိမ်ပြမမထွက်ပဲအသွားအလာကြီးကန့်သတ်ဖို့အစိုးရကနှိုးဆော်ထားပြီးဒီကာလအတွင်းလက်လုံလက်စားရရဲ့စောင့်နေရေးကိုကိုဗစ်ဗဟိုကော်မတီရာမုံငွေနဲ့ထောက်ပံ့မှုစီစဉ်နေသလိုတခြားအစိုးရမဟုတ်တဲ့အသင်းအဖွဲ့တွေကလည်းကိုအစီအစဉ်နဲ့ကိုလှူဒါန်းတာရေးစာလုံးနေပါတယ်။ဒီတော့အတွင်းအလုံးလက်မဲ့ဖြစ်သွားတဲ့အလုံးမသွားရတဲ့အခြေခံလူရန်စားရေးအတွက်သတ်မှတ်ချက်မထားပဲလှူဒါန်းမှုတွေလုပ်နေကြောင်းကလင်းရန်ကုန်တောင်အောင်ခံကိုဇေယျထွန်းကပြောပါတယ်။
အဲ့ဒီငွေတို့ကျွန်တော်တို့ကအချိန်ကြာတော့အများဆုံးရှိတဲ့ဖန်တာယာမှာကျွန်တော်တို့ဒီငွေကဖြစ်တယ်။တန်းလာရဲ့တကားအော်တိုဒီတော်ရော်ဒီအက်ကိုဒင်းတော်တကားပေါ့နော်။ဒင်းတော်တကားအော်တိုမှာရှင်းလင်းများတယ်ကြ။ဒီကျွမ်းမဲ့ဆယ်တော့ကျူတော်တွေလောက်ပဲ။အချိန်ကြာများသားတွေပေါ့။နောက်တစ်ခါကျတော့ဒီကောင်းကောင်းမျိုးတွေကမှရှိတဲ့အချိန်ကြာများသားတွေရှိတယ်။ဒီကျန်းသာလမ်းမှာပေါ့နော်။အက်ဆော့ဆော့ကျော်လိုက်ဝင်ဖြစ်တယ်။အဲ့ဒါနဲ့ကျတော့ကျွန်တော်ထုတ်ဝင်ပြီးရဲ့အချိန်ရှိပါလားအများကြီး။
အခြေခံလူရန်စားရင်လည်းစုဖွဲ့ထားရဲ့ H2N ဗရာဟိတအဖွဲ့ကလည်းအစားအသောက်လိုအပ်တဲ့အိမ်တွေကိုအပီလာတရက်နှစ်ကစပြီးကိုယ်တိုင်သွားရောက်လူရန်လာရေးလုပ်နေပါဗျ
။ဟိုပုံစံလိုင်းကြီးတွေပါရင်းလာတွေကပုံလေးတစ်ချက်တော့ဆက်လိုက်ပါဒီစီစဉ်တော့မတင်ပါဘူး။ဟိုကျွန်တော်တို့အိမ်ရောက်ဝင်ဆောင်မှုပေးပြီးလာပို့ပေးပါမယ်ဆိုတော့တစ်ဆက်ရှိတဲ့လူကမှာစားလို့ရတယ်လေ။တစ်ဆက်မရှိတဲ့လူကတော့ဘယ်လိုစားမလဲ။ဈေးတွေကလည်းပိတ်ထားတယ်၊စိတ်ရုံတွေကလည်းပိတ်တယ်၊အလုပ်ရုံတွေကလည်းပိတ်တယ်၊ကွန်ဆက်ရှင်ဆိုင်တွေကလည်းရပ်တယ်။အချက်ကျဖြစ်တော့တချို့လူတွေကကျွန်တော်တို့ကိုဆက်ပြေလာတဲ့ခါကျတော့ကျွန်တော်တို့ကလည်းတရက်ကိုမိသားစု30ခါလောက်ပေါ့နော်ကျွန်တော်တို့နေ့စဉ်အိမ်အရောက်ပေါ့ဖြစ်ဖြစ်ဖြစ်လေးလိုက်ပို့ပြီးတော့ပေါ့နော
် H2N ဗရာဟိတာအဖွဲ့တောင်းအောင်ခံကိုညင်ကြီးပြောပြသွားတာပါကုန်တယ်အသိန်းချုပ်ကတော့အခြေခံလူရန်စားရေးအတွက်အစားအသောက်ထောက်ပံ့ဖို့ကျပ်သိန်း5000မှကြည့်ပြီးလှူဒါန်းသွားမဲ့အစီအစဉ်ကိုဒီနေ့စတင်လိုက်ပါတယ်
ကျွန်တော်တို့ကငွေရအစီအပိုင်းကြီးကတိုင်းတာတစ်ခုရှိကြနေပြီအဲတော့ကျွန်တော်တို့ရှင်ရလူတိုင်းကဘာလို့ဖြစ်ဖြစ်စောင့်နေကြရချက်သေးတွေရှိပါပြီအဲ့ဒီလိုဒီသားမျိုးမှာကျွန်တော်တို့ကတကြံပိတ်တဲ့ပေါ်ကွန်တင်းကိုလုပ်နေဆိုဒီလူတွေကတော်တော်လေးစိတ်ကင်းပါအဲ့တော့ကျွန်တော်တို့ကအတင်းလို့ကတော့ငွေဝင်ဆပြီးတော့မတည်နေပြီးရင်ကျွန်တော်တို့ရှင်ရလူတိုင်းချက်ဖြစ်တဲ့စမ်းစီစားဒါမျိုးကျွန်တော်တို့ကဝယ်နေလေပြီးတော့ကျွန်တော်တို့ဒီသက်ဆိုင်တိုင်းကြီးကရှိသွားဖွဲ့နေကျွန်တော်တို့ကမှီနိုင်ပြီးတော့ရက်ကွက်လိုက်ကျွန်တော်တို့ကဖြတ်နေဆိုရင်အ
ပြူလေးအဲ့လိုမျိုးတော့ပြင်ထားပါတယ်။ကုံတယ်စက်မှုအတင်းအထွေထွေအကျွင်းရမှုချုပ်ဦးအေးဝင်းပြောပြသွားတာပါ။ကုံစိန်နှုတ်ထင်းကြီးနိုင်အောင်စက်မှုစုံတွေရှိရဲ့စိုင်းသားရရွှေပြီးသားတကုံအရှိပိုင်းတောင်ပိုင်းမြို့နယ်တွေမှာအခြေခံစားတောက်ကုံတွေကိုလက်ကားစီးနဲ့ရောင်းချတာတွေလည်းလုပ်နေကြောင်းသူကပြောပါတယ်။နိုင်ငံတော်အသံမင်္ဂဒေါ်ဆန်းစုကြည်ကလည်းလက်လုံးလက်စားရရဲ့စောင့်နေရေးအတွက်ကိုဗစ်ဗဟိုကော်မတီရမုံငွေနဲ့ထောက်ပံ့ပေးဖို့ရှိပြီးဒီကော်မတီရမုံငွေအတွက်လူရန်ကြဖို့လဲသူ့ရဲ့ Facebook စာမျက်နှာကနေမေတ္တာရက်ခံထားပါတယ်။ကျွန်တော်စောထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
။နေဆက်ကိတ်တွေကနေပြောင်းဝင်လာတဲ့သူတွေကို Facility Quarantine 14ရက်စောင့်ကြည့်ပြီးရင်ကျန်းမာရေးဆိုင်ရာတတ်မှတ်ချက်လိုက်နာသူတွေအတွက်မိမိတို့ရဲ့နယ်ကိုပြန်တဲ့အခါလွယ်ကူစေဖို့14ရက်စောင့်ကြည့်ပြီးကြောင်းအာမခံလက်မှတ်ထုတ်ပေးမယ်ဆိုတဲ့အကြောင်းကိုပြောပြပေးမှာပါ။နေဆက်ကိတ်ဝင်ပေါက်တွေကနေဝင်ရောက်လာသူတွေကိုအဲ့ဒီနေဆက်မျိုးတွေမှာပဲကွာရန်တင်းစင်တာတွေပြုလုပ်ပြီး14ရက်တည်တံ့စောင့်ကြည့်ထားပါဗျ။အဲ့ဒီစောင့်ကြည့်ခန်းတွေကချမှတ်ထားတဲ့ကျန်းမာရေးဆိုင်ရာသတ်မှတ်ချက်တွေကိုလိုက်နာတဲ့သူတွေဆိုရင်မိမိတို့ရဲ့ရက်ရွာကိုပြန်တဲ့အခါလွယ်ကူအဆင်ပြေနိုင်အောင်ထောက်ခံချက်လက်မှတ်တွေထုတ်ပေးသွားမယ်လို့မြောက်ဒီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါဗျ။14ရက်စောင့်ကြည့်ခန်းအလုံးအတွက်မဟုတ်ပဲနယ်ဝေးကိုပြန်ပြရမယ့်သူတွေအတွက်ခရီးဖြတ်တန်းသွားလာခွင့်လွယ်ကူစေဖို့နဲ့ရက်ရွာကိုဝင်တဲ့အခါအဆင်ပြေအောင်စီမံပေးတာဖြစ်တယ်လို့ဦးတေစာအောင်ကဆိုပါတယ်
။ဒီထောက်ထားတစ်ခုရခဲ့တာကကိုဗစ်ကင်းရှင်းရောင်းလည်းမဟုတ်ဘူးခင်ဗျ။သူကတော့ဒီလူရေးရှူဟာတတ်မှတ်ထားတဲ့နိုင်ငံချက်တွေနောက်ကြားမိုင်းနဲ့အာသာဝင်ထံထုတ်ပြန်ထားတဲ့ဒီလူရင်းလိုက်နာရမယ့်အချက်တွေပေါ့ခင်ဗျ။အဲဒီလူရေးရှောင်းမှာတို့မတော်အောင်မှာတို့ကိုအိမ်မှာနေဖို့လို့နေတဲ့ခါမှာဘယ်လိုနေထိုင်ရမလဲအဲ့ချက်တွေကိုလိုက်နာမှာဖြစ်ပါတယ်ကျွန်တော်တို့ကလည်းကြာဒီနေ့ဆိုရင်ဟိုမနေ့ကပေါ့နော်အဲပြီးခဲ့တဲ့နှစ်ပတ်ကထိုင်းနဲ့နှစ်ပတ်ပြည့်သွားတဲ့ခါမှာကျွန်တော်တို့ certificate ထုတ်ပေးပါတယ်ထုတ်ပေးတဲ့ခါမှာဒီသူကဒီလိုနှစ်ပတ်နေခဲ့တာမှန်ကန်မှာသူကချက်ပါသလိုသူလည်းချက်ရှင်းပြတာကဆက်လက်ပြီးတော့လိုက်နာမယ့်ချက်တွေလိုပါသေးရဲ့ခင်ဗျာဒီချက်ပြီးတော့လိုက်နာအောင်ပဲဒါကြောင့်မလို့ကျွန်တော်တို့နောက်တူတွေပေးတဲ့ခါမှာဆိုရှင်းအောင်နောက်နေလဲမှားလိုက်မှာဖြစ်တယ်ဒီတော့ရက်ရှိလိုက်ရမှာတဲမိုင်းနဲ့အားသာဝင်ချန်ထုတ်ပြန်တဲ့ဒီကံကြတဲ့ဟိုဆက်လက်လိုက်နာဆောင်ရွက်သွားဖို့လိုအပ်တယ်ဆိုရဟာလေးထည့်ပေးလိုက်မှဖြစ်ပါတယ်အဲ့လိုဆိုတော့တို့နဲ့ကျွန်တော်တို့နဲ့သဘောတူညီရလာပေါ့နေပြီးရင် ောက်တာလေးတစ်ခုရအောင်ယူသွားမယ်။ယူပြီးသူတို့ဒေတာကိုဝင်မယ်။ဝင်တဲ့အခါမှာသူတို့အဲလိုက်နာမယ်ချက်သူတို့လိုက်နာဆက်ပေါ်အနေနဲ့မမီးဘောခင်ဗျာ။ဒီလိုမျိုးတော့ကြီးမှထားပါတယ်ဟုတ
်။ဒီကနေ့မတ်လ6ရက်နေ့အထိမြောက်ပြည်မြို့နယ်စပ်ဂိတ်ပေါက်ကနေပြန်ဝင်လာကြသူစုစုပေါင်းက2000ဝန်းကျင်ရှိပါတယ်။အဲ့ဒီအထက်ကလူ1000လောက်ကိုမြောက်ပြည်မြို့ကကွာရန်တင်းစင်တာ၄ခုမှာ facility quarantine အဖြစ်ထားရှိပြီးကျန်သူတချို့ကိုတော့ဗိုင်းအန်မြို့မှာရှိတဲ့ quarantine center တွေစီကိုပို့ထားတယ်လို့မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။ခိုင်းဖက်ကမြောက်ပြည်နယ်စပ်ကိုဖျက်ပြီးဝင်လာသူကမတ်လ1ရက်နေ့မှာ1300ကျော်ရှိခဲ့ပါတယ်။တခြားနယ်စပ်ဂိတ်ပေါက်တွေဖြစ်တဲ့မူဆယ်နယ်စပ်ဂိတ်၊တာချီလိုက်နယ်စပ်ဂိတ်တွေမှာလည်းသူတို့ရဲ့နယ်ရပ်ကိုတိုက်ရိုက်မပြန်စေဘဲသက်ဆိုင်ရာနယ်စပ်ဂိတ်တွေမှာ facility quarantine အဖြစ်14ရက်စောင့်ကြည့်ခံရပါတယ်။ကော်ရတိန်စင်တာတွေမှာစောင့်ကြည့်ခံရမဲ့သူတွေအတွက်နေရေးထိုင်ရေးနဲ့စားတောက်ရေးကိစ္စတွေကိုအဆင်ပြေအောင်စီစဉ်ထားရှိပေးမှာဖြစ်ပြီးအဲ့ဒီလိုမနေနိုင်ပါဘူးဆိုတဲ့သူတွေအတွက်လည်းအခြားရွေးချယ်စရာအခွင့်အရေးပေးမှာဖြစ်ပြီးစီကံလိုက်နာမှုမရှိရင်တော့တတ်မှတ်ထားတဲ့ပြည်ထောင်အတိုင်းအရေးယူခံရမှာဖြစ်တယ်လို့ဦးတိစာအောင်ကဆိုပါတယ
်။ဒီကော်ရတိန်စင်တာကိုကြီးယူလက်ခံမယ်ဆိုရင်တော့ကျွန်တော်တို့ကဇာတ်ရဲမှာတို့အန်တီလုပ်ပြီးလက်မှတ်လေးထိုးတာ哦။ဟု
တ်ကဲ့
။ကြီးယူလက်ခံမှာမယ်ဆိုတော့ကျွန်တော်ကလက်ခံမှာ
။
လက်ခံမှုဆိုရင်သူရွေးချယ်တဲ့နေ့တစ်ခုကျွန်တော်ထပ်စီစဉ်ပေးရမှာပေါ့။ဒီမှာကျွန်တော်တို့ကော်ရတိန်ကဖက်ဆလစ်တီနိုင်လို့သူဟိုတယ်မှာနေနေတဲ့ဆင်ဟိုတယ်ရအောင်ကျွန်တော်စီစဉ်ပေးရမှာပေါ့ဟိုတယ်ကတော့ကျွန်တော်မပေးနိုင်ဘူးပေါ့အဲ့လိုမျိုးကွာသွားမှာပေါ့အမှောက်ဘူးကျွန်တော်လာရလာမပြောင်းနေတယ်ဆိုတော့ပြန်လာရောစီစဉ်ပေးမှာပေါ့ခင်ဗျာကျွန်တော်တို့စီမံပေးတဲ့နေရာမှာနေမယ်ဆိုရင်တော့အဆင်ပြေတယ်နေမယ်လို့ပြောပြီးတကယ်မနေရင်တော့ဥပဒေအရအေးယူသွားပါမယ်ဒါလည်းကျွန်တော်ထုတ်ပြန်မိတာပေါ့ခင်ဗျာ
ထိုင်းနိုင်ငံကနေမြန်မာနိုင်ငံတို့မြောက်ပြည်နယ်စပ်ကတဆင်ဖြတ်ကျော်ဝင်ရောက်လာသူတဦးမှာကိုဗစ် -19 ရောဂါပိုးတွေ့ရှိရတဲ့အတွက်နယ်စပ်ခေတ်တွေကနေတဆင်ပြန်ဝင်လာဆသူတွေအချင်းချင်းကြားနဲ့ပြည်တွင်းနေထိုင်သူများထံကူးစက်ပြန့်နှံ့လာနိုင်ပြီးကပ်ရောဂါကြီးဖြစ်ပေါ်လာနိုင်တဲ့အလားအလာရှိတာကြောင့်မိမိတို့ရဲ့နယ်ကိုဓာတ်ရိုက်ပြန်ခွင့်မပေးတော့ဘဲနိုင်ငံတော်အစိုးရကတတ်မှတ်ထားတဲ့နေရာတွေမှာ14ရက်ကန့်သတ်ထိန်းချုပ်စောင့်ကြည့်တာတွေကိုခံယူကြရမယ်လို့မတ်လ30ရက်နေ့ကထုတ်ပြန်တဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီမှာအင်တနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ
။ထိုင်းမြန်မာနယ်စပ်မေဆိုင်မြို့မှာပိတ်မိနေတဲ့မြန်မာနိုင်ငံသား200ခန့်ကိုနောက်ဆုံးအတုအနေနဲ့ထိုင်းမြန်မာချစ်ကြည်ရဲ့အမှတ်နဲ့တရားကနေမြန်မာဘက်ကိုပြန်ပို့ပေးခဲ့တာပါ။သူတို့ဟာမေဆိုင်ဘက်ကဖုန်းတော်ကြီးကျောင်းတစ်ခုမှာယာယီစောင့်ကြည့်ခံနေဖြစ်ထားပြီးမှလွှဲပြောင်းပေးခဲ့တာလို့ဆိုပါရစေ။ဒီသတင်းကိုတင်ဆက်ပေးလိုပါရစေ။ COVID-19 အရေးပေါ်ကာလမှာလူစုလူဝေးနဲ့ခရီးသွားလာခွင့်တွေကိုပိတ်တဲ့အနေနဲ့ထိုင်းမြန်မာနယ်စပ်ကမေဆိုင်တာချီလေးချစ်ကြည်ရဲ့တရားစ်ကိုပိတ်ထားခဲ့တာပါ။ကုန်စည်စည်းစင်းနဲ့အမှတ်နဲ့တရားဟူတာထိုင်းဘက်ကဖွင့်ပေးထားပါရစေ။အခုအခါမှာတော့နောက်ဆုံးအတုအနေနဲ့မြန်မာနိုင်ငံသား200ခန့်ကိုမေဆိုင်တာချီလေးတရားမြစ်ကနေပြန်လည်ပို့ပေးခဲ့ကြောင်းတာချီလေးမြို့ကန်လည်းဖြစ်အလို့သတင်းတော့လည်းဖြစ်တဲ့ဦးစီသူမောင်ကအခုလိုပြောပြပါရယ်
။ထိုင်းနိုင်ငံဒေသကြီးကြီးမှာရောင်းနေတဲ့ဒီကျွန်တော်မြန်မာနိုင်ငံသားတွေပေါ့။ဟိုမြန်မာစစ်ပြောင်းအလို့သမားတွေကပြီးခဲ့တဲ့ကျွန်တော်တို့မတ်လ20နဲ့သုံးရက်နေတည်းကနေစပြီးမှတပွဲပွဲပြန်လာကြတာပေါ့နော်။ဒါကတော့နေဆက်သိပိတ်တဲ့အချိန်မှာတော့ကျွန်တော်တို့ဒီ28ရက်နေ့အထိလောက်ကျွန်တော်လက်ခံပေးနေသေးတယ်။ဒါပေမဲ့ဟိုနေဆက်တကားတွေကတော့ပိတ်သွားပြီပေါ့။တစ်ဖြည်းဖြည်းပြန်လာတဲ့လူတွေကနောက်ပိုင်းကျွန်တော်တို့ဒီဘက်ကဒီအစိုးရရဲ့ငင်ကြားချက်ရပါတော့နေဆက်တရားတွေကလည်းလက်ခံလို့မရသေးဘူးခဏတိုင်းရန်ထားရဲဆိုတော့တပင်းချောင်းတစ်ဖက်နိုင်ငံနေဆန်မြို့မှာလူရောက်နေရတော့ပေါ့ဟိုဘက်မှာကျွန်တော်တို့ quarantine လုပ်ထားတယ်ပေါ့အရာကြီးပေါ့အခုဒီနေ့တော့ကျွန်တော်တို့ဒီအယောက်188ရောက်ပေါ့အဲ့ဒါကြောင့်ကျွန်တော်တို့ဒီ quarantine နေဆန်အမှတ်နေကြည့်ပြီးဒါကလည်းမနေ့ဆက်နိုင်ဘူးမှာစတင်လက်ခံတယ်ပေါ့နော်ပြောတာပေါ့အခုကခိုင်းရဲ့အခြေအနေကလည်းအမားတို့ကြည့်ရတဲ့အချိန်မှာ curfew လည်းထုတ်ထားတယ်ဆိုတော့နောက်ထပ်လာဖို့တော့မမြင်တော့ဘူးတော့သူကပြောတာပေါ့နော်။ဒါကတော့နောက်ဆုံးအထုတ်လို့တော့ဟိုသူတို့ပြောကြတာ
။ထိုင်းနိုင်ငံမှာတော့ည7နာရီကနေမနေ့4နာရီအထိညမထွက်ရအရေးပေါ်မိန့်ကိုထုတ်ပြန်ခဲ့ပြီးတဲ့နောက်နေမြေချက်တန်းသွားလာခွင့်တွေကိုပိတ်ထားတာကြောင့်တပ်ခရိုင်ကနေနေရပြန်မြန်မာတွေဟာဖမ်းဆီးခံရတာတွေလည်းရှိခဲ့ပါတယ်။ရှေ့တန်းလူသမားတွေနဲ့ပတ်သက်လို့ COVID-19 အရေးပေါ်ကာလမှာမြန်မာဘက်ကစောင့်ကြည့်ရေးစင်တာတွေအဆင်သင့်မဖြစ်သေးတာကြောင့် AB လ15ရက်ကျော်မှသာပြန်လာကြဖို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကမြစ်တာရက်ခံခဲ့တာပါ။ဒါပေမဲ့အလုပ်လက်မဲ့ဖြစ်နေတဲ့မြန်မာအလုပ်သမားတွေဟာနေထိုင်စားသောက်ဖို့ခက်ခဲနေတာကြောင့်နေရက်ကိုပြန်လာနေကြဆဲဖြစ်ပါတယ်။ AB လ6ရက်နေ့မှာတော့နေရက်ပြန်ရသူတွေကိုတာချီလေးမျိုးကစောင့်ကြည့်ရေးစင်တာမှာထားပြီးကျန်းမာရေးစစ်ဆေးမှုတွေလုပ်သွားမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရက်ကတော့တာချီလေးကနေစောင့်ကြည့်ရေးစင်တာမှာထားတဲ့လူတရာခန့်ကတော့စောင့်ကြည့်ရေးကာလ14ရက်ကျော်လွန်သွားပြီမို့တာချီလေးခင်အုပ်ချုပ်ရေးမှူးဌာနရဲ့အစီအစဉ်နဲ့နေရက်ကိုပြန်ပို့ပေးခဲ့ပါတယ်။ကျမမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်ရှင်။
COVID-19 ရောဂါကာကွယ်ထိန်းချုပ်နေတဲ့ကာလမှာပြည်သူတွေအနေနဲ့စောင့်ရံရှောင်ရံအချက်တွေကိုလိုက်နာနေချိန်မှာပဲစိတ်ဖြည့်ဆည်းမှုတွေကိုလျှော့ချနိုင်မှုအတွက်စိတ်ကျန်းမာရေးဆရာဝန်ကြီးတွေကလမ်းညွှန်ထားပါတယ်။ အရေးပေါ်စိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကိုအထူးကုဆရာဝန်တွေကိုယ်တိုင်ဖြေကြားပေးနေတဲ့အစီအစဉ်တွေကိုလည်းရန်ကုန်စိတ်ကျန်းမာရေးဆေးရုံကြီးမှာဆောင်ရွက်နေတဲ့အခြေအနေမှာဒီယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်တာဝန်ရှိသူတွေကအရှိန်မြှင့်ဆောင်ရွက်နေကြတာပါ။ပြည်သူတွေအနေနဲ့လည်းဒီယောဂနဲ့ပတ်သက်တဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုလိုက်နာနေချိန်မှာစိတ်ဝင်စားမ
ก็แค่ว่าจะดีที่ก่อนเลยใช่ไหมสรุปชิ้นกูแค่มาเจอกูยงจี้อะไรดูดิวกูยิ่งเพื่อนไรอะไรมีเราเป็นเนี่ยเราเป็นเอ็มอาร์เป็นดีไหมสรุปชิ้นเนี่ยแต่มาอีนี่จะเป็นสาขาอีสานาหรือเปล่าไหมเอ็กซ์จะเปล่าไหมที่จริงเราจะก่อนเนาะชาติที่เกิดเลยจะเจอเจอตัวมันดีไปเลยก่อนเนาะเออพ่อแม่เราเก่าเนาะดีดีอีนั่นเนี่ยก่อนเนาะจะอันนี้ใช้สติเราบ้างนี่เป็นเลยก่อนเนาะแล้วก็สิ่งที่จะต้องตัวเราจะรู้สิ่งที่ต้องการรู้ยังต้อง
မြန်မာနိုင်ငံတွင်းမှာဒီယောဂါကိုကာကွယ်ထိန်းချုပ်နိုင်မှုအတွက်ဌာနဆိုင်ရာတာဝန်ရှိသူတွေအချင်းချင်းကပူးပေါင်းဆောင်ရွက်နေကြသလိုပြည်သူတွေကလည်းလမ်းညွှန်ချက်တွေကိုလိုက်နာနေရခြင်းဖြစ်ပါတယ်။အခုလိုအချိန်မှာပြည်သူလူထုအပါအဝင်အတော်အလာကန့်သတ်ထန်ထားရတဲ့သူတွေနဲ့ဒီယောဂါကိုကာကွယ်ကုသရမှာဆောင်ရွက်နေတဲ့ဆရာဝန်တွေနဲ့လူနာတွေမှာလည်းစိတ်ဖိစီးမှုတွေများနေတဲ့အချိန်ဖြစ်တယ Tadashi Lunaridega, Yoga Tadala to the Chogu, Say on Sing with Butabi, Yimba Luna Tana Ma Labia to Regole, the Chachema be Song Yeni Jango, Doctor Anwai Yoga, Vio Ego Piovale.
Say on the Meluna Solution, eh? Yao Yiti and Lama and the Balutene, the Yemetibu Solution, Tamaroga, CPD, OBD in a Tempiabu Lokiabono, Say on the Misolution, Kami Solution, Yendo, Nakaton Bataram Hogan, no Kami Solution, Nakan Bissinabono, and other Say on in a Lokade, now imagine my whole solution.
ဟုတ်မှာမဒီကိုဖြန့်ဝေထားပါတယ်ရှင်ဒီလိုလူစုလူဝေးတွေဖြစ်ပေါ်မှုနဲ့သူတွေဒီကိစ္စမှုရှောင်ဖို့အတွက်ပေါ့နော်ကျမတို့ဒီရေးပေါ်စကြမ်းမကြီးဆိုင်ရာတွေဆင်းနေဖို့ရေးရချင်းကြံတဲ့ကြားနာဖို့ပေါ့နော်ဒီစကြမ်းမကြီးဆင်းနေတဲ့ပတ်သက်တော့တိလို့ရဲ့အချက်တွေကိုကျမတို့အခုလိုရေးစက်ပေပို့တဲ့တလီဖုန်းလေးတွေကိုကျမတို့ကမီဒီယာကိုဖြန့်ဝေထားပါတယ်ရှင်အခုလိုအချိန်မှာသတင်းအ
sistem ini nyala sih ya tuh jamu lo, jadi mai ini agak dah bunyi kena cuk cuk ni lepas, tapi insyaallah diurabe, tapi ni lo pade sih masa lo sih, ada kalau ni pembiaran media lo cik ada lo short chat ni lepas, umat ni asli hari lo kuat cik, umat si cak chat ni mesti apa lo, ku sejak dah mai media ni lo ku siap lo mabo lo, ku aku guna sejak dah ni tengen.
Ye wo sejak mai saya kisah lo, suni bu ne je cik pade ni biasa lah, luna tu bu le kisah lo, aku ni luar lain, sejak mai siapa lo ni kurang kijap suni Navy, phone number, Tonya Gu, Shishiku, Chowlinga, Chow Chow Tonya, Chow Chow Day, Chow Chow Me, Chow Chow Dong, Chow Chow Liu Gu, Sadwevi, Akuni Yao Nai Mare, Nangye, Jenamia Kuni, Chow Chow Yi, Ding, EEBB Gale, Akulu Kuvin Nighting, Kato Gawi Galama, Online Sigan Saya, Jambi, Sisingo, Song Yabi Nivale, Diginis Yenri, Ya, Nangyama, Naya, Shinangu, Gusa Kevi, Lubao Sanatin Jogu, Gusa Kedaba. ဒီယောဂါကြောင့်သေဆုံးသူ9000ကျော်ရှိခဲ့ပြီးပြန်လည်တက်တာလာသူဟာလည်း26ဒင်းကျော်အထိရှိနေပြီဖြစ်ပါတယ်မြန်မာနိုင်ငံတွင်မှာတော့မနေ့ကညထုတ်ပြန်ခြင်းအထိဆိုကိုဗစ်
ကမ္ဘာကယောဂကိုဗစ် 19ကမ္ဘာတဝန်းနဲ့အာရှနိုင်ငံတွေမှာပါကူးစက်ပြန့်နှံ့မှုတွေပိုတိုးမြင့်လာနေချိန်ဒိုင်းငံကနေအာရှနိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေတွေကိုစူးစီးတင်ပြပေးကြပါမယ်အခုဆိုရင်တော့ဒီဘော်အခြေအနေကြေညာဖို့ထိဖြစ်လာနေတဲ့ဂျပန်နိုင်ငံတိုကျိုမြို့မှာမနေ့တနင်္ဂနွေနေ့ကလူတရနဲ့30ကျော်အထိတရက်ထဲကူးစက်မှုအများဆု ုင်ငံတိုကျိုမြို့မှာနေထိုင်တဲ့ကိုကိုလိုင်ကတော့လက်ရှိကျောင်းတက်နေရတဲ့မူချိုအရွယ်ရင်သွေးငယ်လေးအပါအဝင်ဒီသားစုအတွက်သူ့ဆွေးမှုပြောပြပါဗျ။
ဟုတ်တယ်တော့အင်းနဲ့မှလည်းပြောရမယ်အခုကခက်တာကဂျပန်မှာမူဂျူလိုကျောင်းပိတ်ကိုဖြစ်နေတယ်တော့အလဲတန်းနေထက်တန်းနေပဲပိတ်ထတာဆိုတော့လေဒီမှာတနည်းငယ်ဆုံးကမူဂျူထားတော့အဲ့ဒါကိုနည်းနည်းစက်နာတန်းတယ်အလုံနာမှာဘာညာအစိုးရစိတ်ပူနေပုံရတယ် Cuba malay ni mami aku lepas aku alu tu lagi banyak. Nai beri, terus kemudian lo lawan si dia, si dia cepat terus ni senyala si dia. Itu le terus le nego time mu sahu tabu a kaya si dia, bukan? Jadi cepat ni mami dah nyawa lah tu. Doa yang ni tu dia, lo cuci ni tu ramu lo macam la tu, bukan? Tapi alam orang kuah kuku pun ni orang ni tu la ni ada, lo pun ada terus. Ini mami ni lo le mai sahu ni ada si dia mana? Omikado siapa lumu ibu, no, jaga aje free free ne, ni dia om siapa om, elok pun nanti.
Ni mana ini je Thailand ni mana, kira la ikan dah muri ne, COVID 19 kusat jam bahu ane ye tenjo kagui na ye, tiling jaja lomjo ye sahaya ni je cipari, Thailand ni mana, lomang gui ni jana, siapa ye lomang terom ni apa lai cimu, Thailand ni mana lomi ne India ni jaja ni mana, Thailand ni mana jangan ni mana sudah ulu damari, jadi siapa ye kah kah ni silari.
จะมาเย็นนี้ท่านยังก็สวยจ้าเช่นนี้มาชินีมาเรื่อยๆท่านยังก็บางอย่างมาช่วยพี่น้องลูกมาเรื่อยๆปีนี้ที่เป็นนี่เรื่องมีวิกาเช่นนี้ก็พี่พี่มาเรื่อยๆลูกเชื่อจู่ว่ามันยังงานอะไรอยู่เป็นสูบลูกพี่เลยลูกไม่เชื่อว่ามาตรงนั้นน้าเว้นพี่เลยอินเดียอินเดียนี่บอกแค่แค่พี่น้องเลยเช่นมาอย่าลูกเชื่อคนนั้นเลยลูกมาโอเคนะก็มาละลูกสวยนี่จ้าลูกพี่ลูกที่ไปลูกน้าอยู่แค่แค่พี่ตัว จะช่วยกันนี่เดี๋ยวมาสู้กันนี่อาเปียนเนี่ยมาสู้เสียดิสจะไม่ใช่เราเลยการเจเนมาตั้งเงี้ยจีนล่าสุดนี่อะไรแบบนี้อะไรก็รู้สู้กันยากอะไรเอาเนี่ยรู้พี่เสียมันดีรู้มันไม่ใช่ไหนมันเป็นอะไรก็รู้
ยินดีกับโคโรนาไวรัสคุณสัตย์เจนนบุญยามาเกเรตังโคเรียมาโรอัตราการคุ้มที่เที่ยวล้านนั่นลูโคเรียสุยาตาวิชิดูเรียโคโรนาไวรัสคุณสัตย์เจนบ้ามุกังเวียสันนิบิจารณ์จามูเรโกตังโคเรียยอมยามาเรไล่ตาจามูไต่ตัวนิจามาเรคุณเลชิมาเรโคเรียยอมยามาเรบักกามยามาเรกันด้วยมาโควิด-19กากเวเที่ยวกูได้ลงงานอีกด้วย
คุณยามีมาตายอยู่ในตัวผู้บังเป็นโมกุญิเป็นนิจามาเลยคุณยาในเงี้ยอินชวนมาในไทยเนี่ยก็ยังได้ทุนอะไรสิคุณยาในเงี้ยด้วยโคโรนาไวรัสคุณสัตย์ยามว่ามูเนลูรูไลน์น้าวสาวยันดีรักดีกูเปียบยาวาเลยคุณยาสุยาก็ที่เดี๋ยวว่าสัตย์ที่วิวออกเช็คเทิดอะเจ็ดเจ็ดมันไม่เนี่ยที่ดูสองยาบาร์เลยถึงจะมูดีกาวเวมูดีถึงจะมูดีโอเลียนเนี่ยลูกเดียดูรูรูที่เอาเด็กกาวเวพียงดูสองยาบาร์ก็สี่ยาบาร์เลยแล้วสิมาสก์ในตอนนี้คลีรี ော့တမီးရတော့သူကြောင်းကဒီလပိုင်း16ရက်နေ့ကစပြီးတော့ဒီ online ကနေပြီးတော့စတင်တင်ကြားဖို့အတွက်အစိုးရကစတင်ရင်းစင်နေပါပြီ။ကျောင်းနေကတော့ဘယ်တော့မှပြန်ဖွင့်မယ်ဆိုတော့အခုချိန်ထိတင်ကြားထားရင်မရှိသေးပါဘူးခင
်ဗျာ။ရန်ကုန်ကကမြန်မာတန်ရုံးတွေဘက်ကတော့ဒီ covid ရေးပေါ်ကာလမှာသက်ဆိုင်ရာမြန်မာနိုင်ငံသားတွေအနေနဲ့မိမိတို့ရောက်ရှိနေတဲ့နိုင်ငံတွေရဲ့ကျန်းမာရေးလုံခြုံရေးပိုင်းဆိုင်ရာညွှန်ကြားချက်တွေကိုတိကျစွာလိုက်နာကြဖို့နဲ့ကျမ်းမာရေးစစ်ဆေးလိုတာအပါအဝင်နေအိမ်ပြန်လိုတာမျိုးအရေးပေါ်အဆက်အသွယ်လိုအပ်လာရင်အချိန်မရွေးဆက်သွယ်ကြဖို့ကြေညာချက်တွေကိုလည်းဇက်တိုက်ထုတ်ပြန်နေခြင်းဖြစ်ပါတယ်။ကျမစုမိုးဆက်သွယ်နေမြန်ထားတာဖြစ်ပါတယ်ရှင်။
စီရီပတိပခပြင်းထန်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဆစ်ဆောင်စခန်းတွက်ရိတ်ခါတယူရေးဖွဲ့ဝင်တွေမြန်မာစစ်တပ်ကထိန်းသိမ်းထားတာနဲ့ဘုံနချုံမြို့နယ်တွင်ဆစ်ဆောင်စခန်းတွေတွာလာမှုကန့်သတ်ပိတ်ပင်ထားတဲ့အကြောင်းတင်ဆက်ပေးမှာပါ။ကြောက်တော်မြို့နယ်ညောင်ချောင်းစစ်ပီးချောင်စခန်းကဆစ်ဆောင်ဒုက္ခသည်တွေအတွက်မြို့နယ်ရုံးကစံရိတ်ခါသွားထုတ်တဲ့ဖွဲ့အပြန်ခရီးမှာဒေသခံမြန်မာစစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသွန်းဝင်းကပြောပါတယ
်။ညောင်ချောင်းမှာစစ်ပီးချောင်စခန်းတစ်ခုရှိတယ်၊ဒီနှစ်ဆောင်ကျော်လောက်ရှိတယ်ပေါ့လေ။အဲ့ဒါကို၄ရက်နေ့ကထွေအုပ်ကနေပြီးတော့မှတော့ခံကနေချပေးတဲ့ဒီရိတ်ခါစံတရှုပေါ့။ဒီ NDB ခံတဲ့ချပေးတဲ့စံတရှုကိုအဲ့ဒီစခန်းကဒီတရှုလာယူကြတယ်။ကျန်တာသက်သွင်းရအောင်။တပိတမကားမောက်တဲ့ဒရိုင်ဘာတယောက်ကြီးနဲ့ပြီးတော့ထွေအုပ်ကဒီဝန်ထမ်းတယောက်ပေါ့။ဆိုတော့ကိုလိုဆင်းလာရတာကြောက်တော်မျိုးထွေဥယွန်းကနေပြီးတော့မှ3နိုင်ကျော်လောက်မှအဲ့ဒီစီဗေးချောင်းသခင်ကိုအဲ့ဒီ18150နဲ့ပြင်းတယ်ပြင်းတော့အဲ့ဒီတမကနေပြီးတော့မှလင်းကအပြစ်မှုတွေလုပ်တယ်လို့ကြားတယ်ပြီးတော့တဲ့သေးကိုခေါ်သွားတယ်အခုချိန်ဒီအဲ့ဒီလူတွေနဲ့တော့လောလောဆယ်ဖြစ်ပေါ့ဒါကဆက်ပြီးမရဘူးဟိုမင်းကကြောင်ကြောင်သခင်ကိုကျွန်တော်တို့တော်တော်ကိုယ်တည်းတော်ပြီးတော့အဲ့ဒီမှာမိသားစုတွေနဲ့ပါနဲ့တွေ့တယ်အဲ့တော့လေးကိုပူပန်တော့ရောက်နေကြတယ်ပေါ့လေဆိုတော့အဲ့ဒီကနေကျွန်တော်တို့စုံစမ်းပြီးတော့မှဟိုတက်တက်ကိုကျွန်တော်တို့လက်ဆက်ကြည့်တဲ့အခါသူတို့ပြောတာတော့ဒီအလိုလိုရှိသေးစရာလေးတွေရှိသေးတယ်လို့ကျွန်တော်တို့ဟိုကြည့်ဖြစ်နေပါတယ်ကြည့်ဖြစ်ပြီးရင်ပြန်ကြွပါမယ်ဆိုတာလေးတခုတော့မမေ့ကပြောတယ်ဆိုတော့လူတွေကတော့တော်တော်လေးကိုဒါကစိုးရိမ်နေကြတဲ့အချိန်ကြီးရှိနေတာ
ညောင်ချောင်းစစ်ဆောင်စခန်းကစာရိတ်ခါတယူရေးဖွဲ့ကိုဒေသခံမြန်မာစစ်တပ်ကခုံယူစစ်ဆေးနေတာနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှဘုံမှုကျုပ်စော်မင်းတုံးကိုဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ် ကျွန်တော်ပြောနိုင်တာတော့အချောက်တော်ဘက်ကနေကိုဒါတမျိုးသင်္ကေတရာရှိတယ်။အချောက်တော်ဘက်ကသင်္ကေတတာတော့သိဆောင်ဆံမှာမဟုတ်ဘူးယူအားနေကြတာသင်္ကေတရာရှိပါတယ်။သူတို့ဖတ်ချက်နဲ့ရှိပါတယ်။ဒီခိုင်မြောက်ပိုင်းဒေသတွင်စည်ရေးပြိပခပြင်းထန်လာတာနဲ့မြန်မာစစ်တပ်ဘက်ကလုံခြုံရေးရစစ်ဆေးမှုတွေကလည်းပုံမှုလှုပ်ဆောင်လာပါတယ်။ပုံလူကျုံမြို့နယ်ကစီရီပြင်းစစ်ဆောင်စခန်းကစစ်ဆောင်ရ Melu, Sichon Sakan Tawan Khan, Ashin Dabawa Natiga Kulu Mayvare.
ตรงนั้นจมอยู่เนี่ยเปรียบเทียบสิ่งต่างๆกันเนี่ยเปรียบเทียบว่าลงเนี่ยตรงนี้เนี่ยมีความยากครูอาจารย์จะเปรียบว่าแต่เมื่อที่ไหลย้อนเรื่องนั้นที่กันเนี่ยเปรียบเทียบว่าเรามาสู้รุ่งเช้าเปรียบว่าลงทุนยุคเปรียบว่าลงทุนเยอะเลยตัวเองก็ยังคนละไม่เอาทีนี้มาสี่เดือนสามเดือนก็ได้ตัวก็ไม่เอาตอนนี้มาลงท่าเราดูการเลยก็ขมันยาวเลยว่าลูกท้องฟงยาวแล้วสิเนี่ยย้อนได้เลยก็ได้เปลี่ยนเลยตรงนั้นปีกระยาไปนู่นก็ปนจมอยู่เนี
ဒီလိုရေချောင်းလမ်းပိတ်ပင်ထားတဲ့လို့စစ်ဆောင်စခန်းတာဝန်ခံအရှင်တပါဝနတိကခုလိုစက်မိတ်ပါတယ်။အဲဒီလိုလေးတောင်းတရတာကိုဒီရေချောင်းခွေးနဲ့တောလာနေတဲ့ဆက်လေမှန်တယ်များဦးတို့ကဒီဒီချင်းဆိုတာခိုက်တာပထမပေါက်တာပြီးတော့အားလုံးတားမြင်တယ်။ဒီလူတွေကတော့ခေါ်လာပြီးတော့ပုံစံတွေကိုထည့်ထားတယ်။ဆက်လေအားလုံးရဲ့မှာပဲရခိုင်ကားတယ်။
ဒီလိုရေးချောင်းလမ်းပိတ်ပင်ထားတဲ့အတွက်ဘုံညောင်းကြောက်တော်ဆက်ကရွာပေါင်း50ကျော်အတွက်သွားလာရေးနဲ့ရိတ်ခါတဲယူရေးမှာခက်သွေ့နေရတယ်လို့ဆိုပါတယ်။စီတီပြင်စစ်ဆောင်စခန်းပြင်လက်ဝဲစာတိုက်စစ်ဆောင်စခန်းကိုလည်းအပြင်ထွက်ခွင့်ကန့်တတ်ထားသလိုဘုံညောင်းမှာစုပြုံသားရှိတဲ့အတွက်ကုဆက်ညာကုဘေး19ရောဂါအတွက်စိုးရိမ်နေရတယ်လို့ဘုံညောင်းမျိုးနဲ့အမျိုးရင်းလှုပ်တော်ကိုယ်စားလှယ
ဒီလိုပဲဆက်ချောင်းသတိခွဲကျော်တူဝါလာနေတယ်လို့လဲရခိုင်ပြည်နယ်တစ်ခုလုံးမှာဆက်ချောင်းသတိခွဲကျော်တူဝါလာနေတယ်လို့လဲရခိုင်လူမှုဖွဲ့စည်းတွေကနေမကြာသေးခင်ကစီရင်ထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကိုအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
American Tanya, Radio Net Yomiranya, Sisinego, American Piranzu, Washington DC, Murogani, Tolin Benibale, American Piranzu, COVID 19 Yoga, Kusep Pian Pamu, Yebo Chini Jow, VOA Radio Net Yotan Sisinego, Yai Pongzan Pian Tolin Benibale, Radio Sisinego, Manet Chanaigani, Kunanai, Etine, Nyakunaigani, Senai, T. Chini Mabe, Tolin Benibale, Yomiranya, Sisinego, Nizin, Nyakunanaigani, Kunanai Guetti, Bowman set the tolling penny valley. VOA tolling the Dego, Radio Net, Jorus Lano Obien, VOA Facebook Sanena Male, Nasin Chishu Nanyabarina.
ကျက်တန်သွားတဲ့စီးပွားရေးလုပ်ငန်းတွေထဲမှာရာဘာလုပ်ငန်းဟာလေတစ်ခုဖြစ်ပြီးတော့ရာဘာဈေးနှုန်းတွေဆက်တိုက်ကျဆင်းနေရပါနေအယောင်းဝယ်တွေရပ်တန့်ကုန်တယ်လို့မြန်မာနိုင်ငံတွင်းကရာဘာစိုက်ပျိုးထုတ်လုပ်သူတွေကပြောဆိုနေကြပါတယ် 2019年20月末，拉巴西诺瓦定定事件被灭。第二年，武汉密码，コロナウイルス扩散传染病闹白马罗，拉巴杨伟瑞一旦提罗，拉巴西诺尼在代加新拉拉七点六米马南安端啊，拉巴塞表的当地人啊，表示你家了吧。 ラバーアミアソン採票投入はデータ特区区で文字にまれデータ取るラバーリーを地域内外を
文字ねたとみょうまラバー採票投入とみゃあてんおかたドクターたんみょうがとみんをくるびょうばてで
Parma by Mamma, Sue's
အတိကကျွန်တော်တို့ဈေးကတည်းရုပ်ပဲအခုဝူဟန်ဆိုပြီးလောက်လိုက်တာတည်ရုပ်ကလုံးဝကျွန်တော်တို့ export မရှိဘူ
းမုံကြီးနေဟာမြန်မာနိုင်ငံရဲ့ rubber စိုက်ပျိုးမှုအများဆုံးဒေသတစ်ခုဖြစ်တဲ့အပြင်ပြည်နယ်တစ်ခုလုံးရဲ့80ရာခိုင်နှုန်းခန့်ကလည်း rubber ကိုစိုက်ပျိုးကြပါတယ်မုံကြီးနေတစ်ခုလုံးမှာ rubber စိုက်ပျိုးမြေအေက5သိန်းခန့်ရှိနေပြီးတော့ကုန်ကြမ်းအဖြစ်ပြည်ပကိုတင်ပို့ရောင်းချနေကြတာပါဒီစင်ရာဘာတန်ချိန်3သိန်းကျော်ထိထုတ်လုပ်နိုင်တယ်လို့သိရပါတယ်။ခုချိန်မှာတော့ရာဘာဈေးကွက်အယောင်းဝင်ရပ်တန့်နေတဲ့အတွက်ရာဘာကိုမိခိုပြီးတော့စီးပွားရေးလုပ်ကိုင်သူတွေအနေနဲ့တောက်ခံထားဖို့အခက်အခဲရှိနေပြီးတော့ခြားလုပ်ငန်းတွေကိုပြောင်းရွှေ့လုပ်ကိုင်ဖို့စဉ်းစားနေရတယ်လို့ပြောကြပါတယ
်။အရင်ကဈေးကောင်းဆိုတော့ဈေးမြတ်ရှိတာပေါ့။ပြော့တော့ဘောရဘာအဈေးမြတ်ရှိတဲ့ခါကျနောက်ပိုင်းကျတော့ဈေးကြမတက်တော့ဘူး။တထောင်နဲ့ပုံတက်တော့လေတထောင်တခါမတက်တော့ဘူးကိုလူငါတော့မကတ်တဲ့ခါကျတော့လူတက်မငါချစ်တော့ဘောနော်ကိုကိုတည်းပဲချက်ပေါ်ရသလားပေါ့ထွက်ဝစားပြီးရများတယ်ညထွက်ဝစားပဲပြီးကြတယ်အပြီတော့နားပါနော်ထွက်ဝစားပြီးတော့တချို့လူကတော့ချက်ငါမှာပေါ့ကိုယ့်ရဲ့ဓမိတသုတနေတပတ်လေးတော့ပဲလောက်မှာပေါ့နော်တဲ့ဟုတ်ကဲ့တော့အစာတော့ပြီးလို့ပြီးနာပြီးလို့ပေါ့ဆက်ဆိုင်တော့မှာနော်
ရာဘာကုန်ကြမ်းတွေကိုပြည်ပနိုင်ငံတွေဖြစ်တဲ့တရုတ်နိုင်ငံ၊အိန္ဒိယနိုင်ငံ၊ကိုရီးယား၊ဂျပန်နိုင်ငံတွေစီကိုနှစ်စဉ်တင်ပို့ရောင်းချနေခဲ့ပါတယ်။ဒေါက်တာတန်းမျိုးကသူ့အမြင်ကိုခုလိုပြောပါသေးတယ်
။ဒါရောဘာဈေးကတော့ကုန်ကြမ်းထုတ်ရောင်းနေရင်ဘယ်လိုပဲခံနေရမှာ။ခုနိုင်ငံမှာကုန်ထောထွက်နေအောင်ဟိုရှင်းကြပြီမဲ့ဝင်ငွေပို့တာပေါ့
။နှစ်ပေါင်းများစွာရာဘာလုပ်ငန်းကိုလုပ်ကံခဲ့သူတူကလည်းသူ့အမြင်ကိုခုလိုပြောပါသေးတယ်။
ခက်ခဲရတော့အကုန်လုံးကတော့စီးပွားရစီးပွားပြလို့ဆောင်လို့မရတော့အားလုံးတော့စားဖို့တောက်ဖို့လောက်ပဲစီးပြီးတော့မှာပဲ။ဘာဖြစ်ဆိုတော့ဆန်းကိုမြေနဲ့တွဲအောင်မဲ့ဆိုလည်းဒီမရှိဘူး။သူကမြေတွေတောင်မှစိတ်ဝင်စားကြတော့အဲ့လိုမျိုးအပင်တွေကိုကြတော့အခုလက်ရှိစားဖို့တောက်ဖို့အဆင်ပြေဖို့အတွက်သူကဖြတ်ရမှာလားအဆင်သင့်လို့ဖြစ်နေတာ။ဟုတ်ကဲ့အရင်နဲ့ဆက်လာပြီးတော့လည်းစီးပြီးမှာဒီလုပ်ငန်းကတော့မပြောက်သေးလို့တော့ထင်တာပေါ့။အေးအရင်နဲ့ဆက်နောက်ပိုင်းမှာလား။
ဒေါက်တာတန်းမျိုးကတော့ခုချိန်မှာအစိုးရအနေနဲ့ရာဘာစိုက်ပျိုးထုတ်လုပ်သူတွေအဆင်ပြေစေဖို့အတွက်နည်းလမ်းတွေရှာဖွေလုပ်ကိုင်ပေးတယ်လို့သူအမြင်ကိုပြောပါလေ
။အစိုးရရဲ့အကူအညီနဲ့သူရောဘာအသင်းဆိုတဲ့ဟာလုပ်ကိုလုပ်တတ်တာပေါ့။ထိုင်းမှာကြတော့သူကရောဘာအသင်းကိုတတ်တတ်လုပ်ထားလိုက်တာ။ရောဘာသိစေကြလားကျွန်တော်လာရောက်မယ်။သို့တော့ကျွန်တော်အပ်ထားတာအပေါ့။အဲ့တော့ကျွန်တော်ငွေဘလောက်ထုတ်သွားမယ်ထုတ်သွားလိုက်နောက်ရောဘာဈေးတက်လို့ပြန်ရောက်တဲ့ခါကျရင်အတူပဲယူတယ်သူကအနည်းဆုံးအတူနဲ့သူငွေထားတယ်အဲ့မှာပို့တယ်ပတ်စံသူကြောင်းပေးတယ်ဆိုတော့အခုအဝယ်တိုင်းနေရှိတယ်ကျွန်တော်တို့ဈေးကျနေတယ်အစိုးရကတော့ဈေးတစ်ခုဖြတ်ပြီးတော့ဝယ်ထားပေးရမယ်သူ့မုတ်ချံကြီးတမားတွေကိုရှုလိုက်ရှုပြီးရင် the small holder လေးတွေခြံသေးလေးတွေလာရောက်တဲ့ဟာကိုကဝယ်ပေးဝယ်ပေးတဲ့ဆိုတဲ့နေရာမှာဖြစ်တယ်လို့လောက်လာရင်တော့မရဘူးသူ့ကိုကျွန်တော်တို့ကပြညာပေးရမယ်ရောဘာအစပ်ဘလို့လုပ်ဈေးနှင်းနဲ့ကျွန်တော်တို့ဝယ်ထားပေးရမယ်တင်ထားပေးရမယ်ဒီ small holder လေးတွေကဒီနေ့မိသားစုချက်လိုက်တယ်မရအပင်လေး906လေးဒီအပြားကိုလမ်းပြီးရင်မနေ့ကချက်ပြီးလမ်းထားတဲ့ဟာသူ့သွားရောက်ရတော့မယ်သူ့ကဒီနေ့အတွက်စားဖို့ပါဒီပြန်ဟာအလုံးရှိဘူးဒီအလုံးနဲ့ပဲဝင်နေရှိတယ်။ဒါကိုရောက်သွားတယ်။ဒါပေးတဲ့ဈေးကိုပြောင်းတော့။သူကအဲ့ဒီဟာပြဿနာ။ဆိုတော့သူ့လို quality ကောင်းအောင်လုပ်လိုက်၊ရှေ့ုံထောင်းလိုက်။ဒီမှာထုတ်တဲ့ကသူ့ရှေ့ကဝယ်စရာမလိုတော့ဘူး။သဘောက။ဥဟာကို export ထုတ်တာ။ကျော်ဝင်ငွေပို့သွားမှာ
။ခုလိုအချိန်မှာအယောင်းဝင်မရှိဘဲနဲ့ရပ်တန့်နေတာ။ rubber တစ်ခုလည်းမဟုတ်ဘဲနဲ့နိုင်ငံတကာကိုတင်ပို့နေတဲ့လုပ်ငန်းတွေအားလုံးရပ်တန့်နေတာဖြစ်ပါလေ။ကျမမီဒီယာဟိမာမြင်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါသောရရှင်များရှင်ကျမတင်ခိထိုက်ပါမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားမှုအတည်ပြုပြီးနောက်တရုတ်ဘက်ကနေဆက်အဝင်ထွက်ကိုကန့်သက်တားမြစ်မှုကြောင့်မကြခင်မှာရာသီချင်းဆတော့မဲ့တရက်သီးတင်ပို့မှုအပေါ်ထိခိုက်လာမဲ့အခြေအနေရှိနေပါသလားတရက်စိုက်ပျိုးထုတ်လုပ်သူတွေတင်ပို့မဲ့သူတွေအတွက်သတိထားရမဲ့အချက်တွေကိုမူဆယ်နေဆက်ကုန်သည်ကြီးတူဖြစ်တဲ့ခွာညိုတတိပွဲယုံလုပ်ငန်းရှင်ဆိုင်ခင်မောင်နဲ့ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
ပြီးသရုပ်ဖက်ကိုစရက်တင်ပို့တဲ့ရာပြာဆတော့မယ်ဆိုတော့လောလောဆယ်ဈေးကွက်အနေအထားပေါ့နော်ပုံမှန်ဖြစ်မဲ့အနေအထားရှိပါသလားဆရာတို့ဘလို့သုံးသပ်ပါလဲရှင်ဒီတရားဒီမှာ
ဒါကြနာသွေးမှာပဲဒီစရက်တင်ပို့မှုဆတော့မှာဖြစ်တယ်ဒီကျွန်တော်တို့သရုပ်ဖက်မှာဒီ COVID-19 ယောဂအခြေအနေကတည်ငြိမ်လာတဲ့အနေအထားမျိုးမှာတော့ရှိတယ်။ဒါကြောင့်ဒီတရုတ်ကပုံမှန်ဒီဝယ်လို့အားတော့ကျွန်တော်တို့ရှိမယ်လို့မျှော်လင့်ပါတယ်။ကျွန်တော်တရက်တီးတွေရဲ့ထူးခြားတဲ့အရေးတွေထူးခြားတဲ့အရာတာရရတာတွေအရာဒါတရုတ်ဖက်ကစားသုံးသူစားသုံးသူတွေလည်းဒီနှစ်ထက်ဒီနှစ်ပိုပြီးတော့ဒါလက်ခံလာတဲ့အနေအထားမျိုးမှာရှိတယ်။ဒီတော့ဝယ်လို့အားတော့အတိုင်းအတာတစ်ခုထိတော့ခိုင်မြဲနေမှာခိုင်မြဲနေဦးမှာဖြစ်တယ်ဒါပေမဲ့လက်ရှိကပအခြေအနေနဲ့ဟိုဟာတခြားကျွန်တော်မြန်မာနိုင်ငံသားတွေကူးစက်ပြန့်နှံ့နေတယ်ကျွန်တော်ဒီ COVID-19 အနေအထားကတော့ဒါဒီကျွန်တော်တို့တရက်တီးပို့ကုန်နောက်တရက်တီးဈေးကွက်အခင်းချင်းတော့လွန်မိုးနေဦးမှာဖြစ်ပါတယ်
မူဆယ်ဘက်ကလည်းကုန်တင်ကားတွေအဝင်အထွက်ကိုနည်းနည်းကန့်ကွက်တာတွေရှိတယ်လို့ကြားပါတယ်ဆရာ။ဒီဟာတွေကအခုလာမဲ့တရက်ဈေးကွက်အပေါ်မှာတက်ရောက်မှုဟိုဈေးကွက်ပြက်သွားလာအောင်ထိပေါ့နော်။ဒီဖယဲသီးနဲ့သခွားသီးမှာဖြစ်ခဲ့တယ်လို့မျိုးထိစိုးရိမ်စရာရှိပါသလား
။ဒီဥက္ကဋ္ဌကလည်းဒီကုန်တော်ရေးတကားလူဝင်လူထွက်ကဒါတရက်ပြီးတရက်သာကျွန်တော်တို့ဖက်ကယောဂအခြေအနေရတို့ထိန်းချုပ်လာတယ်ကန်တလာတာပိတ်လာတာတွေးရတယ်အဲ့ဒီလိုပေါ့ကျွန်တော်တို့ဖယဲတင်းနဲ့သွားမွေးကဒါစိန်ခေါ်မှုမြောက်ဝမ်းများစွာနဲ့နေ့စဉ်နေ့တိုင်းတချို့အချိန်မှာစစ်ပေးလမ်းပိတ်ဆို့မှုအခက်ခဲအခုလိုမျိုးကြတော့ဒါတဘာဝဘေးအန္တရာယ်နဲ့ဆိုင်တဲ့ဒီယောဂအခြေအနေအဲ့လိုမျိုးအမြဲတမ်းကြုံတွေ့ရတယ်ဒီလိုမျိုးကြုံတွေ့ရပေမဲ့ကျွန်တော်တို့တည့်ရက်ဒီပို့ကုန်ကြတော့ဒီလိုမျိုးစိန်ခေါ်မှုတွေကိုဖုခာတိကနဲ့သူကနည်းနည်းရှုံပြီးတော့သွားနိုင်တဲ့အနေအထားတွေနေ့စဉ်နေ့တိုင်းမှာတွေ့ရတယ်။ဒီနေ့မှာတော့ဒါမလွဲမသွေတော့ရှောင်နိုင်မှမထင်ဘူး။ဒါပေမဲ့အခင်းချင်းဒီစိတ်ခွဲအခင်းချင်းကတည့်ရက်တည်းနဲ့ဒီဖယဲတည်းတခွားမွေးနဲ့ကမတူဘူး။တယုတ်ပြီကဝယ်လက်လည်းမတူတလို့ပို့ဆောင်တဲ့ပြည်နယ်တွေလည်းမတူဘူး။နောက်ပြီးပို့ဆောင်တဲ့ပမာဏချင်းလည်းမတူဘူး။now ကျွန်တော်တို့ဒီဖယဲတီးတခွားမွေးလို့အမောက်ပမာဏများများနဲ့တင်ပို့ရတာမဟုတ်တော့ဒီတရက်တီးမှာဒီစိန်ခေါ်မှုတွေကိုတော်တော်လွယ်လွယ်ကူကူနဲ့ပဲဖြစ်စေဆက်ပြီးတော့ထိုးဖောက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အ
ဲ့တော့ဒီတရက်တီးစိုက်ပျိုးထုတ်လုပ်သူတွေအတွက်ဆောင်ရံရှောင်ရံပေါ့နော်ဆရာဘာများဒီလာတော့မဲ့ဈေးကွက်အတွက်ဆရာအကြံပေးနိုင်ပါတယ်ဆရာ
တရက်တီးလုပ်ငန်းရှင်တွေနော်နော်နော်နောက်ပြီးတော့တောင်သူတွေအနေနဲ့တော့ခုအခက်ခဲကာလမှာကျွန်တော်တို့အရေးသွေးကိုဦးစားသွေးပြီးတော့တင်ပုတ်တင်တယ်နောက်ပြီးတော့လမ်းခရီးကြံ့ကြမှုအတွက်လို့လည်းဒါကြိုတင်ပြင်ဆင်ပြီးတော့တင်ပုတ်တင်တယ်တရုတ်ဘက်ကကျန်းမာရေးပြဿနာတွေရှိနေတော့လေနော်ကျွန်တော်တို့မရင့်မဲ့သေးတဲ့အသီးတွေအနုသီးတွေနော်အဲ့ဒါတွေမတင်ဖို့ပါနဲ့နောက်ပြီးတော့အမှုသီးတွေကိုဒါစေးတုပ်ပြီးတင်ဖို့တာမျိုးလည်းမလုပ်ကြပါနဲ့ဒီဖယဲတခွားမနဲ့လာမဲ့တည့်တည့်လုပ်ငန်းရှင်တောင်သူတွေအနေနဲ့တော့ဒါဒီအချက်တွေကိုဆောင်ရရှောင်ရအနေနဲ့တော့ဒါတတိသာတင်တဲ့အနေသားတွေရှိတယ်အခုလက်ရှိကြုံတွေ့နေရတဲ့ဒီအချက်ခဲစိန်ခေါ်မှုတွေအရာကျွန်တော်တို့တင်ဖို့မှုအနေထားကိုပဲလို့ပြောင်းလဲမှာလဲမြန်ဆန်အောင်ပဲလို့တင်ဖို့နိုင်မယ်ဆိုတော့လည်းနည်းနည်းကြိုတင်ပြီးတော့ဒါစဉ်းစားထားတင်ပါလေ
တရက်သီးတင်ဖို့မှုကရောပမာဏဘယ်လောက်လောက်ရှိပါလဲတစ်နှစ်တစ်နှစ်ကိုဆရာတို့ကုန်သွယ်ရေးနေ
တင်ဖို့မှုပမာဏတော့ဒါနှစ်စဉ်အနေနဲ့ပြောရရင်တော့5တန်ချိန်5000 6000ဒီကြားထဲမှာရှိပါလေဒီနေ့အနေထားအရဆိုရင်တော့ဒါတက်သီးထွက်ရှိမှုအနေထားအရကြည့်ရတာလဲဒါပို့ပြီးတော့များလာမဲ့အနေထားတော့ရှိတယ်ကျွန်တော်ခတ်မှန်းတဲ့လောက်တော့ဒါတန်ချေ6000 9000လောက်ထိရှိနိုင်ပါတယ်ဒါပေမဲ့တေယုဖက်ရဲ့ဘွယ်လို့ဟာတေယုဖက်ရဲ့တမန်တော့သူတို့ဝယ်နိုင်တဲ့အနေထားသူတို့ရဲ့ဒ ที่เชนีน่าร้านเจ้าตัวหลังหัวเชนีดูครับชี้ยังไงสุดเนาะฉะนั้นที่เนาะเต็มพวกมือเราเนี่ยเนี่ยโยกจ้าเขาโยกจ้าไหนมาเลยอารมณ์เฉยเฉยสุดๆพี่ลามไงสุดเนาะเต็มพวกไหนมืออ่ะขาดแรงแค่ไหนปวดตัวแต่ไหนไหมล้าล่าเราชี้มาเลยทำไมคู่เล่นชีจดด้วยเนี่ยได้เต็มพวกมือแค่แค่เราดูรอฉะนั้นรู้อ่าเต็มที่กันละดีมาต้องเชื่อมาใช่ป่ะเ
ขาเป็นนายทีมเชิดตัวปีเดนน่ามาตัวพวกเขาเวลูอาตูลาบาดละเวลูอาเชนี่เป็นลูชิบาเลย
เฮ้ยแต่ข้าวเวลูงูอ่ะเราลงมาจ้าเส้นตัวเลยเวลูอาจ้าเส้นตัวเราเลยจนเราเพิ่งก็เฮ้ยแต่ข้าวเต่าดูดีทิ้งเท่ามาดิอเมียยี่นี่น่ะส่งเชื่อมจอลีด้วยกันไหมอเมียยี่เอ็ดอ่ะเอ็ดกาลามาแกสิส่งเชื่อมจงด้วยวิโดดาสีฟ้าเปียดว่าเลยนะต้องดูดีเราไม่ใช่ป่ะแต่เนี่ยนะสมชื่อมุประมาณน่าเราตัวตัวไม่แค่ป่ะฉะนั้นเราจำเป็นทำอะไรส่วนเอติกาละเอติกาละเราไว้รู้อ่ะยศินตัวเรนี่ทับชิดตัวเราที่ต้องดูดีอันนี้นะสมชื่อมุสุสุบอกว่าฉะนั้นตัวอเมริกันตัวละต่างงานเสร็จเราดีนี่ก็ใช่ป่ะ
ကရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မမ။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုကူးဆက်သူအရေအတွက်တိုးနေချိန်မှာကူးဆက်မှုကိုဘယ်လိုတားဆီးထိန်းချုပ်နိုင်မလဲဆိုတာနိုင်ငံတိုင်းနီးလန်းရှာနေကြပါတယ်။ဒီအချိန်လေးမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲအပါအဝင်နိုင်ငံတော်တော်များများတာဝန်ရှိသူတွေကတောင်ကိုရီးယားနိုင်ငံရဲ့ကာကွယ်ထိန်းချုပ်ပုံနည်းကိုနမူနာယူဖို့ကြည်လာကြပါတယ်။အာရှမှာတရုတ်နိုင်ငံပြီးရင်ဒုတိယကူးဆက်သူအများဆုံးဖြစ်တဲ့တောင်ကိုရီးယားမှာကူးဆက်သူထောင်ချီဖြစ်ခဲ့ပြီးသတင်းပတ်အပိုင်းတွင်မှာပဲယောဂဘိုးကူးဆက်သူနောက်ထပ်မတိုးအောင်လို့တော်တော်လေးထိ ंछ ုံနိုင်ခဲ့ပါတယ်။သေဆုံးသူနှုံးဟာလည်း200မကျော်တဲ့အတွက်တခြားနိုင်ငံတွေနဲ့ရှင်ရဲနေတယ်လို့ပြောနိုင်ပါတယ်။အမေရိကန်အပါအဝင်နိုင်ငံတချို့မှဆောင်ရွက်နေသလိုစီးပွားရေးလုပ်ငန်းတွေပိတ်လူတွေကိုမဖြစ်မနေကလွဲလို့အိမ်ပြန်မထွက်ရအမိန့်နဲ့တားဆီးတာမျိုးမလုပ်ခဲ့ COVID-19 ကပ်ရောဂါကိုတားဆီးထိ ंछ ုံနိုင်ခဲ့တာပါ။ယောဂါကိုအချိန်မီမြ мян ဆန်းဆန်းတုံ့ပြန်တာယောဂါရှိမရှိကြဲကြဲပြန့်ပြန့်လွယ်လွယ်ကူကူစစ်ဆေးနိုင်ကြတာပြည်သူတွေအတွက်အရေးကြီးတဲ့ကျန်းမာရေးဆရာကူညီပံ့ပိုးမှုတွေပေးတာအပြင်ယောဂါနဲ့ပတ်သက်လို့ဤပညာအသုံးချပြီးအသိပညာပေးမှုတည်င်းအချက်အလက်ပေးမှုတွေကိုထိထိရောက်ရောက်လှုပ်ပေးနေတာတွေကြောင့်ကပ်ယောဂါကူးစက်မှုနည်းအောင်လုပ်နိုင်တာလို့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်လူဦးရေတန်းတဲ့ခြေကိုအချိန်နဲ့တပြေးညီအချက်အလက်တွေကိုဖြန့်ဖို့အထူးရောက်ဆုံးကလူတိုင်းမှာရှိတဲ့မိုဘိုင်းလက်ကင်ဖုန်းတွေဖြစ်တဲ့ဆိုတာတောင်ကိုရီးယားအစိုးရကသဘောပေါက်ထားကြပါတယ်။ဒါကြောင့်လူစုလူဝေးနေရာတွေရှောင်ဖို့ကစပြီးလက်ဆေးဖို့ကိုနေထိုင်တဲ့နေအိမ်ကိုပိုးသက်တန့်ရှင်းလုပ်ဖို့အထူးတောင်ကိုရီးယားကျန်းမာရေးအာဏာပိုင်တွေကလူတိုင်းရဲ့လက်ကင်ဖုန်းတွေစီကိုနေတိုင်း text message တွေပို့ပြီးသတိပေးပါတယ်။ဒါရင်မကကိုနေတဲ့နေရာမှာယောဂဘုကူးသူအသစ်တွေ့တဲ့ဆိုတာနဲ့အရေးပေါ်သတိပေးချက်တွေကိုလက်ကင်ဖုန်းတွေကနေတစင်ပို့ပေးနေပါတယ်။ယောဂဘိုးရှိသူဘယ်နေရာတွေတွားခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုလည်း mobile app တွေ website တွေမှာအချိန်မရွေးသိနိုင်အောင်လို့လုပ်ပေးထားတယ်ဆိုတာတောင်ကိုရီးယားနိုင်ငံကင်ပိုမြို့မှာနေတဲ့မတ်ရှင်ဘိုးကရှင်းပြပါတယ်
။ဘိုင်းရင်ရှားကလေးလူနာကဒီဆိုင်တစ်ဆိုင်ကိုတွားခဲ့တယ်ဆိုလို့ရှိရင်အဲ့ဒီဆိုင်နာကိုညီမတို့ရောက်သွားပြီဆိုလို့ရှိရင် I'm phone နဲ့မှ message လာတယ်။ဆိုင်အတိအကျတော့မပြောဘူးပေါ့။ဒီနေရာနားတဝိုက်မှာ virus ရှိတဲ့လူတွေလာသွားဘူးတဲ့ပေါ့အဲ့လိုဆိုတော့ညီမတို့ကအခုညီမကင်းပို့มาနေတယ်ဆိုလို့ရှိရင်ညီမတို့ကအင်ချုံးတက်ကိုအကယ်ကားကိုမောင်းသွားလို့ရှိရင်နေနေကြွားတာနဲ့အင်ချုံးမှာဘယ်နေရောက်ဘယ်နေရောက်ဘယ်နေရဘယ်နေရဘယ်နေရတွေမှာဒီကိုနာဗိုင်းရပ်စ်လူနာတွေရှိခဲ့ဘူးရယ်တွားခဲ့ဘူးရယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးအတန်းစီပြီးပေါ်လာတယ်ညီမတို့အဲ့လိုမျိုးရှောင်ပြီးတော့တွားရုံပဲ
သူတို့ကအဲ့လိုမျိုးလှုပ်ချင်းအားဖြင့်ပေါ့နော်ကိုကဘယ်နေရာတွားနေတယ်ဘယ်နေရာရောက်နေတယ်ဆိုတာကိုတော့တစ်ချိန်လုံးဟိုနောက်ရောက်ခံပြီးကြည့်နေတယ်လို့ဖြစ်တဲ့အခါကျတော့ကိုကိုလိုက်ပြီးတော့ခြေရာခံလိုက်ကြည့်နေတယ်လို့ခံစားရလားအဲ့ဒီပေါ်မှာရောကိုရီးယားလူမျိုးအများစုကဘယ်လိုမျိုးမြင်လဲ
ညီမတို့ရဲ့ကျမ်းမာရေးအတွက်ညီမတို့ရဲ့အနေနဲ့အတွက်ပို့ပေးရဆိုတော့ညီမတို့ဒီဒေယလူတွေရဲ့သဘောတူတယ်ပြင်များတယ်အကယ်သဘောမတူချင်လို့ရှိရင်ဒီ setting မှာလေဖုန်းက setting မှာပျောက်ထားလို့ရတယ်နောက်ပြီး location လေလူဟိုညီမတို့ဖုန်းမှာပေါ့နော်ဒီဘယ်နေရာကိုသွားရမသိဘူးကြလို့ရှင် location ကိုပိတ်ထားလိုက်လို့ရှင်ရတယ်လေအဲ့ဒါကိုယ့်ကိုဆုံးဖြတ်လို့ရတာပေါ့
တောင်ကိုရီးယားနိုင်ငံကိုနိုင်ငံသားကရောက်လာကြသူတွေ
ဒီကြခွဲနေဖို့လိုတဲ့သူတွေဆိုရင်သူတို့အတွက်တီးကြခွဲနေဖို့လိုတဲ့သူတွေဆိုရင်သူတို့အတွက်တီးတန့်လုပ်ထားတဲ့အက်ကိုဒေါင်းလုဒ်လုပ်ဖို့လိုပါတယ်အဲ့ဒီအက်ကတစ်ဆင့်သူတို့ဖဲသွားပါလုပ်တယ်ဆိုတာတာဝန်ရှိသူတွေနောက်ရောက်ခန့်နိုင်အောင်မှာကန့်သက်တားမြစ်ချက်ကိုချိုးဖောက်ရင်တော့ဒေါ်လာ2500လောက်အထိနဲ့ညီများတဲ့ဝန်ငွေတန်ကြီးပေးရမှာဖြစ်တယ်လို့ထောက်ခံလဲကြားနိုင်ပါတယ တစ်ခုရှိတယ်။အဲ့ app တစ်ခုမှာသူတို့နာမည်နဲ့ငါပုံလေးနဲ့အကုန်ဖြည့်ရတယ်။မဖြည့်မနေဖြည့်ရတယ်။အဲ့ဒီဖုန်းကိုသူတို့ကြည့်နေမယ်ဆိုပြီးတော့သဘောတူရတယ်။သဘောတူလို့ရှိရင်သူတို့အဲ့ဒီဖုန်းကိုသူတို့အမြဲတမ်းစောင့်ကြည့်နေတော့ဒီ15ရက်အတွင်းမှာဘယ်သွားလဲဆိုတဲ့ဟာမျိုးကိုကြည့်ရပါလေ။နောက်တစ်ခုကကိုရီးယားမှာလူတယောက်က positive ပေါ်သွားပြီဆိုလို့ရှိရင်သူ့ရဲ့ဖုန်းနဲ့ဘဏ်ကတ်တွေကိုလိုက်တယ်ဆိုဖုန်းကိုခဏယူလိုက်ပြီးတော့ဖုန်းထဲမှာဘယ်လေးလေးသွားခဲ့တယ်ဆိုတာကိုတခါတည်းဖုန်းကိုယူပြီးတော့စစ်ပလိုက်တယ်နောက်ပြီးတော့သူတို့ကဘဏ်ကတ်တွေကိုကြည့်ပြီးတော့ဘယ်ညမှာပတ်စံတွေတုံးခဲ့တယ်ဆိုတာကြည့်ပြီးအဲ့လိုမျိုးယူပြီးတော့ CCTV တွေကိုလိုက်ကြည့်ပြီးတော့ဒီဟာကြောင့်စစ်စေးရေးကြတော့ရဲတွေကလုပ်တာပေါ့နော်စစ်စေးရေးအဖွဲ့တက်တက်ရှိတယ်
အဲ့တော့အဲ့လိုမျိုးသူတို့ကအချိန်နဲ့တပြေးညီပေါ့နော်ဒီနောက်ဆုံးဒီကိုရိုနာဗိုင်းရပ်စ်ပိုကူးဆက်တာဒီ COVID-19 ရောဂါဖြစ်တာနဲ့ပတ်သက်လို့အချိန်နဲ့တပြေးညီတစ်ချိန်လုံးဟိုအတိပေးနေတဲ့အတွက်ကြောင့်မို့လို့ရောအဲ့ဒါဘယ်လောက်ထိကို့အတွက်ဒါအထောက်အကူဖြစ်တယ်လဲဒါဘယ်လောက်ထိကို့အတွက်အကျိုးရှိရလို့ထင်လဲရှင့
်ဒီ message ကိုရတဲ့အချိန်အမြဲ message ကိုရတိုင်းညီမတို့သတိပေးနေတာပေါ့ဒီအနေရဲမှာညီမတို့ကြားရောက်နေပြီဆိုတဲ့အကြောင်းအမြဲတမ်းသတိပေးနေသလိုရှိတယ်အဲ့ဒါအဲ့ဒီဟာတော်တော်အသုံးဝင်တာညီမတို့ဒီမှာအဲ့ဒီ message ကြောင့်ပဲညီမတို့ဒီကဒီကိုရီးယားနိုင်ငံပြည်သူတွေထိ ंछ ုပ်ထားတယ်လို့ညီမထင်တယ်
။ COVID-19 ကာယရောဂါမဖြစ်ခင်တည်းကမီးလောင်ရေကြီးလေလုညံ့ညံ့စတဲ့အရေးပေါ်သတိပေးချက်တွေကိုတောင်ကိုရီးယားအစိုးရကလက်ကင်ဖုန်းတွေကနေတစ်ဆင် message ပို့ပေးနေတာပါ။တောင်ကိုရီးယားမှာ2015ခုနှစ်ကဖြစ်ပွားခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်ရောဂါဖြစ်ပြီးကလေးကလက်ကင်ဖုန်းတွေလူမှုကွန်ရက်တွေကိုအသုံးချပြီးတော့ပြည်သူတွေကိုတိတိယယောက်သတင်းပေးနိုင်ဖို့အစိုးရကဆောင်ရွက်နေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့မြန်နှုံးမြက်ဆက်သွယ်ရေးအတော်လေးကောင်းတာကြောင့်လက်ကင်ဖုန်းတွေကိုအားကိုးပြီးတော့ကာယရောဂါကာကွယ်ထိန်းချုပ်တားဆီးရေးအတွက်ပညာပေးမှုသတင်းပေးမှုတွေလုပ်နိုင်တာဖြစ်ပါတယ်။လူတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကိုချိုးဖောက်ရာရောက်သလားဆိုတာတချို့နိုင်ငံတွေမှာမေးခွန်းထုတ်နိုင်ပေမဲ့လူအများအပြားရဲ့အသက်ကိုကယ်တင်နိုင်မယ်ဆိုရင်တော့လုံးတင်နေဆိုရယ်စဉ်းစားမှုတွေလည်းရှိနေပါတယ်ရှင်။ကျမဆုမြတ်မောပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ဒီလိုတက်တဲ့အောင်ဒီလိုလောက်မှာတော့အမေရိကန်ပြည်ထောင်စုမှာအဆိုးရွားဆုံးအခြေအနေကြုံတွေ့နေရတဲ့ကိုရိုနာကပ်ဘေးဆိုးအတွင်းမှာဒီကပ်ဘေးကြောင့်ထိခိုက်ရတဲ့သူတွေအတွက်နိုင်ငံကျော်အမှုပညာရှင်တွေနဲ့ကြော်ကြားသူတွေအလုံးငွေတွေထည့်ဝင်ပြီးလှူဒန်းနေကြပါတယ်။ဘယ်သူတွေဘလောက်များငွေတွေလှူဒန်းပါလဲ။ဒီလိုမျိုးကတော့လောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအသိုင်းအဝိုင်းကသတင်းတူတူထွားတွေကိုပြပြပေးသွားပါမယ်။အမေရိကန်ပြည်ထောင်စုမှာအချမ်းသာဆုံးနဲ့ဩဇာအာဏာအကြီးဆုံးသူတွေကအမျိုးသမီးတဦးဖြစ်တဲ့ Oprah Winfrey ကကိုရိုနာဗိုင်းရပ်စ်ကပ်ဘေးရမုံငွေဖြစ်တဲ့ဒေါ်လာ10သန်းတိတိလှူဒန်းသွားပါတယ်။နိုင်ငံတော်လောမျိုးအနှံ့အပြားနဲ့ကျမကြီးပြင်းနေထိုင်ခဲ့တဲ့ဒေတာတွေမှာဒီကူးဆက်ကဘေးကိုကြုံနေရခြင်းကျမတို့အမေရိကန်နိုင်ငံသားတွေအတွက်ကျမဒေါ်လာ10သန်းလူရန်းပါလေလို့သူရဲ့လူမှုကွန်ရက်စာမျက်နှာမှာကြေညာသွားတာပါအသက်66နှစ်ရှိပြီဖြစ်တဲ့ Oprah Winfrey ကမစ္စဆီပီပြည်နယ်မှာဆင်းရဲရဲနဲ့မွေးဖွားခဲ့တာဖြစ်ပြီးတော့ Milwaukee ပြည်နယ် Tennessee ပြည်နယ်တို့မှာကြီးပြင်းခဲ့တာပါအခုသူလူရန်းတဲ့ငွေတွေကတချို့ကတော့ America'sfood fan လို့ခေါ်တဲ့ Brahida လုပ်ငန်းတစ်တခုအတွက်သုံးမှာဖြစ်ပြီးတော့ဒီကူညီမှုအတွက်ကို Apple ကုမ္ပဏီနဲ့ Ford Foundation Lonnie Powell Jobs အဖွဲ့နဲ့ Mena Leonardo DiCaprio တို့နဲ့သူတွဲလုပ်တာဖြစ်ပါတယ်အဲ့ဒီအဖွဲ့ကအမေရိကမှာကိုရိုနာကပ်ဘေးကြောင့်အထူးကရဆုံးလူမှုအသိုင်းအဝိုင်းကိုထောက်ပံ့ပေးမှာဖြစ်ပါတယ်။ဒီနေရာမှာအကြောင်းတွေမှာကြွေးတဲ့နေလေစာကိုမိခိုအားထားနေရတဲ့ကလေးတွေ၊နောက်ပြီးတော့ဝင်ငွေနှိပ်မိသားစုတွေ၊တက်ကြီးရွယ်ဝတွေ၊အလုပ်ကိုင်ပြုတ်ကုန်သူတွေကိုအဓိကအကူအညီပေးမှာဖြစ်ပါတယ်။ Milwaukee ပြည်နယ်မှာသူမိခင်နဲ့အတူတူကြီးပြင်းနေထိုင်ခဲ့ရတော့ကအစိုးရထောက်ပံ့ခြင်းနဲ့နေရတာလုံးဝကိုတုံးစရာမရှိ၊စားစရာမရှိတော့တဲ့အခြေအနေမှာတမိသားစုလုံးဘဝကိုခက်ခဲခဲခဲနဲ့အသက်ရှင်အောင်လို့အသက်ဆက်နေခဲ့ရတာတွေကိုသူအမှတ်ရနေတော့မှာအခုလိုအခြေအနေဇိုးကြီးကြုံရတဲ့အခြေအနေမှာလူတွေပို့ပြီးတော့အများကြီးဒုက္ခရောက်ကြရပါတယ်လို့သူကပြောပါတယ် ตุลูเรเนี่ยงวยอะญาสุก็เบลโอเปมเลยสร้าတော့ไม่เปียวပါဘူးอเมริกันပြည်အောင်စုမှာအရင်တစ်ခါတော့အလုံးလက်မဲ့အစိုးရထောက်ပံ့ကြီးရှောက်ထားသူအရေးအတွက်အများဆုံးအနေထားဖြစ်နေ၆ဌာနမှာ၆တန်းကိုရောက်သွားတယ်လို့အစိုးရကကြေညာသွားတယ်ရတရက်ထဲမှာပဲအခုလိုမျိုးအော်ဘရာကသူ့ရဲ့ငွေတွေလှူတဲ့မဲ့အကြောင်းကိုကြေညာဖြစ်ပါရဲ့ရှင် လုံးရဲ့နှစ်ပတ်လောက်ကသူရောသူ့ရဲ့တုံးနဲ့ရဲ့တားလေးမှာပါကိုဗစ်-19ရောဂါရရှိကြောင်းလုံးရဲ့နှစ်ပတ်ကဆေးစစ်ပြီးတော့သိရှိခဲ့ရတယ်။အခုသူတို့ပြန်ပြီးနေကောင်းလာပါပြီလို့ဖိန်းကပြောပါတယ်။အခုထပ်ပြီးဆေးစစ်ကြည့်တဲ့အခါမှာကိုရိုနာဗိုင်းရပ်ပိုးမရှိတော့ပါဘူးလို့လုံးရဲ့နှစ်ပတ်လောက်ကသူရောသူ့ရဲ့တုံးနဲ့ရဲ့တားလေးမှာပါကိုဗစ်-19ရောဂါလက္ခဏာတွေ့ရတာပါ။သူတို့ရ
ဒီနေ့ကတော့ရေဒီယိုမှာပတ်စင်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောပြည့်စုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေတွေနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA ပတ်စင်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ဖြူရီမြန်မာဝိုင်းရဲ့အင်တာနက်မှာဆိုရင်လည်းYouTube နဲ့Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့တွေတစ်နေ့ကြည့်ကြပါစို့နော်။အားဟဲမအောင်ရ။အားဟဲမအောင်ရ။ဒီနေ့တော့စတာတင်ဘရန့်ရစ်ကိုစတေးဖရစ်။ဒီစကရီးစ်တန်အိုးအပင်မဖေး။ ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတဲ့ဗြိတိန်ဝင်ကြီးချုပ်ဘောရစ်ဂျွန်ဆန်ဟာအပြားမကျတဲ့အတွက်နောက်ထပ်ဆေးစိမှုတွေလုပ်ဖို့အတွက်ဆေးရုံတင်ထားရပါတယ်။ရောဂါပိုးကူးစက်နေကြောင်းတွေးရှိပြီးဆေးရက်ကြတဲ့အထိကိုယ်ပူမကျတာအပါအဝင်ရောဂါလက္ခဏာတွေဆက်ပြနေတဲ့အတွက်သူ့ဆရာဝန်ရဲ့အကြံပြုချက်နဲ့ဆေးရုံတက်နေတာဖြစ်တယ်လို့ဝင်ကြီးချုပ်ရုံရဲ့ထုတ်ပြန်ချက်မှာဖော်
လာမဲ့သတင်းဖတ်တွေကြာရင်ပိုပြီးခက်ခဲတဲ့အခြေအနေတွေကိုဖြတ်တန်းရမယ်လို့ American တာဝန်ရှိသူတွေကတနင်္ဂနွေနေ့ကသတိပေးခဲ့ကြပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုထိန်းချုပ်တဲ့အနေနဲ့တိုကျိုမြို့တော်နဲ့ခရိုင်6ခုမှာအင်္ဂါနေ့ကစပြီးတော့အရေးပေါ်အခြေအနေကြီးညာမယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်။အစိုးရအနေနဲ့အရေးပေါ်အခြေအနေကြီးညာတဲ့လို့ကြွမ်းကျင်သူတွေကအကြံပြုတဲ့အတွက်တိုကျိုမြို့တော်ကာနာဂါဝခရိုင်စိုက်တာမခရိုင်ချီဘာခရိုင်အိုဆာကာခရိုင်ဟီယိုဂိုခရိုင်နဲ့ဖူကူအိုကာခရိုင်တွေမှာအရေးပေါ်အခြေအနေထုတ်ပြန်မယ်လို့ဝန်ကြီးချုပ်အာဘေကဒီကနေ့ကြီးညာသွားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကိုကြောင့်ဖြစ်တဲ့အသက်ရှူလမ်းကြောင်းထိခိုက်တဲ့လူနာတွေကိုရေဆက်သဲတောင်တွေမှာတွေ့ရတဲ့တီကောင်တစ်မျိုးရဲ့သွေးသွင်းပြီးတော့စမ်းသပ်ကုသဖို့ပြင်သစ်ဆေးရုံတစ်ခုကပြင်ဆင်နေကြပါတယ်။ Patty Salvatore ရဲ့ဆေးရုံနဲ့ George Pompidou ဆေးရုံတို့ကဆရာဝန်တွေကဆန်ဝမ်လို့ခေါ်တဲ့တီကောင်တွေရဲ့သွေးတွေကိုလူနာတွေရဲ့သွေးရဲ့ဓာတ်ရိုက်သွင်းလို့ရမလားဆိုတာကိုလာမယ့်ရက်ပိုင်းနဲ့အတွင်းမှာစမ်းသပ်ကြမှာဖြစ်ပါတယ်။အဲ့ဒီဒီကောင်တွေဟာရေထဲမှာပဲအသက်ရှူပြီးမြေကြီးပေါ်ရောက်ရင်6နိုင်လောက်ကြာတဲ့အထိအသက်မရှူဘဲနေတာကိုဇီဝဗေဒပညာရှင်ပြင်သစ်သုတေသီတယောက်ကလေ့လာတွေ့ရှိထားတဲ့အတွက် COVID-19 ရောဂါဖြစ်နေတဲ့လူနာတွေရဲ့အောက်ဆီဂျင်ပမာဏမြင့်တက်အောင်လို့ဆန်းသပ်မှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နိုင်ကနေ10နိုင်အထိဝါရှင်တန်မြို့တော်ကနေကြားရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆွမ်းမြတ်မောင်ပါ
This program has come to you from the Voice of America, Washington.